Welcome to the Voice of America in Burmese.
Mingla nya jan phit ja ba de khmyar. VOA American tan yan 2016 khu ne mila 24 ye ingan ni nya be a season ni ko Washington DC myo daw ga ni. Myama san daw je nya 9:00 ni 10:00 di line number 24 25 32 52 ne line la 190 do ga ni sa tin thau lwin ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပို့ပြီးတော့လေးထားမယ်ဆိုရင်တိုင်းပြည်စည်းဝါးရေးနဲ့တည်ငြိမ်ရေးပိုကောင်းလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့အမေရိကန်သမ္မတဥပမာကပြောကြားလိုက်ပါတယ်ဒွိနယ်ဆက်မှာတောင်တင်နေကြတဲ့ဒုက္ခသည်တွေကိုတော့ဒုက္ခသည်စခန်းတွေစီကိုအာဏာပိုင်တွေကဒီကနေ့ပဲစတင်ရွှေ့ပြောင်းပေးပါတယ်စီးပွားမှာတနင်္လာနေ့ကစစ်ရုံတစ်ခုတိုက်ခတ်ခံရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဝေဖန်ချုပ်ချလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာသမ္မတဥပမာရဲ့အာရှဒေသခီးစဉ်အတွင်းဗီယက်နမ်မှာလူအခွင့်အရေးနဲ့လွတ်လပ်စွာပြောဆိုခွင့်တွေအတွက်တိုက်တွန်းပါတယ
် In the South China Sea the United States is not a claimant in current disputes.
ဒီနေ့ပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီကြောင့်နဲ့ဒူဖားကန်ဒေတာမှာမြေပြိုပြီးလူသေဆုံးတဲ့အကြောင်းနဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်နေပါပြီလွတ်တော်မှာတော့နိုင်ငံတော်အားနှောက်ယှက်ဖြက်ဆီးလူသူများဘေးအန္တရာယ်မှာကာကွယ်တဲ့ဥပဒေကိုရုတ်သိမ်းတဲ့ဥပဒေကြမ်းလွတ်တော်နှစ်ရက်စလုံးကအတီးပြုတ်လိုက်တဲ့အကြောင်းတွေကိုလည်းတင်ပြပေးအောင်ပါပါအဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ကွန်မြူနီနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပိုမိုအလေးထားပေးအပ်ပြီးလူခွင့်ရေးချင်းတွေကူးထက်ပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပိုမိုကောင်းမွန်လာပြီးတော့ဒေသတွင်းဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့ဗီယက်နမ်နိုင်ငံခီးစဉ်တွင်မှဒီကနေ့ပြောဆိုလိုက်ပါတယ
် When there's freedom of the press when journalists and bloggers are able to shine a light on injustice or abuse
တရင်လွတ်လပ်ခွင့်ရှိပြီးတော့သတင်းသမားတွေနဲ့ဘလော့ဂါတွေအနေနဲ့မတရားမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုထုတ်ဖော်တင်ပြခွင့်ရမယ်ဆိုရင်ဒါဟာအစိုးရအရာရှိတွေပွင့်လင်းမြင်သာမှုရှိလာအောင်လူလူတွေကြားမှာစနစ်အပေါ်ယုံကြည်ချက်ပို့ပြီးတော့ခိုင်မာလာအောင်လှုပ်ဆောင်ရကြပါတယ်။ကိုယ်စားလှယ်တယောက်ရွေးကောက်ပွဲဝင်တဲ့အခါလွတ်လွတ်လပ်လပ်မဲဆွဲစည်းရုံးခွင့်ရှိမယ်။မဲပေးသူတွေအနေနဲ့လည်းသူတို့ရဲ့ခေါင်းဆောင်ကိုလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ခွင့်ရမယ်ဆိုရင်ဒါဟာတိုင်းပြည်ကိုပို့ပြီးတော့တည်ငြိမ်လာစေမှာပါပြည်သူတွေအနေနဲ့သူတို့ရဲ့လူလားချက်တွေဟာတကယ်ပဲအရာထက်လာနိုင်တယ်။ငြိမ်းချမ်းတဲ့အပြောင်းအလဲတွေဖြစ်နိုင်တယ်ဆိုတာကိုယုံကြည်လာစေတာကြောင့်ပဲဖြစ်တယ်လို့သမ္မတဥပမာကပြောသားတာပါ။ဒီကနေ့ဟနွိုင်းမြို့တော်က convention center မှာပြောကြားတဲ့မိန့်ခွန်းအထွေမှာလူခွင့်ရေးအခြေအနေကောင်းမွန်တာကတိုင်းပြည်ငြိမ်းချမ်းရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းရင်းဖြစ်တယ်ဆိုတာကိုထောက်ပြပေးမယ်လို့လည်းဒီအမေရိကန်ဘက်ကဗီယက်နမ်ကိုအတင်းကျပ်ဖိအားပေးပြောတာမျိုးမဖြစ်အောင်လဲသမ္မတကထိမ့်သိမ်းပြောသွားခဲ့ပါတယ်။ဒီမိန့်ခွန်းမတိုင်ခင်မှာတော့သမ္မတဥပမာဟာဗီယက်နမ်ကတက်ကြွလှုပ်ရှားသူတွေစုဦးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်။
မက်ဆီဒိုနီးယားနိုင်ငံနယ်စပ်နာကအီတိုမနီမြို့မှာစခန်းချနေထိုင်နေကြတဲ့ဒုက္ခသည်တွေကိုဒုက္ခသည်စခန်းစီဂရီအာနာပိုင်နေကဒီကနေ့စတင်ပြောင်းရွှေ့ပေးနေပါပြီ။ကမန်းကြီးဒုက္ခသည်ဥယျာဉ် 8,400 လောက်စခန်းချနေထိုင်နေတဲ့နေရာစီကိုရဲတပ်ဖွဲ့ဝင်400လောက်ဆီလို့ထားပြီးဒုက္ခသည်တွေဖျက်ရှားရေးအတွက်အင်အားသုံးမှမဟုတ်ဘူးလို့ဂရီအာနာပိုင်နေကအမှခံထားပါရယ်။အခုချိန်ထိတော့အားလုံးဟာအဆင်ပြေပြေချောချောမွေ့မွေ့ပါပဲလို့ဂရီနိုင်ငံဆိုင်ရာ IOM နိုင်ငံကရွှေ့ပြောင်းနေထိုင်သူများအဖွဲ့အစည်းပြောခွင့်ရသူက VOA ကိုပြောပါရယ်။အခုပြောင်းရွှေ့နေတဲ့ဒုက္ခသည်တွေကိုသက်စလိုနီကီမြို့တစ်ဝိုက်မှာရှိတဲ့ပိုစနစ်ကျနေရထိုင်ရအဆင်ပြေမဲ့ဒုက္ခသည်စခန်းကိုကူမှာထားရှိမယ်လို့ဂရီအာနာပိုင်နေကအမတ်ခံထားပြီးဒုက္ခသည်တွေအနေနဲ့လည်းဘေးစခန်းတွေကိုသွားရမယ်ဆိုတာကိုသိရှိထားကြတယ်လို့ဆိုပါရယ်ဂရီနဲ့မက်ဆီဒိုနီးယားနေဆက်ကိုမက်ဆီဒိုနီးယားဘက်ကမလာရုံကပိတ်လိုက်တဲ့အတွက်နောက်ဥရောပနိုင်ငံတွေဘက်ခြေချင်းဖြတ်သွားဖို့ကြိုးစားကြတဲ့ဒုက္ခသည်12,000လောက်အထိအီတိုမနီမြို့မှာတောင်းတင်ပြီးတော့ယာယီစခန်းချနေထိုင်နေကြတာပါစီးရီးယားအာဖဂန်နစ္စတန်နဲ့ဒီရဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်တချို့ကစနစ်တကျလှုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရေးပိုအဆင်ပြေမယ်လို့မျှော်လင့်ချက်နဲ့ဂရီအာနာပိုင်တွေရဲ့ပြောင်းရွှေ့ရေးအစီအစဉ်ကိုလိုက်နာကြပေမဲ့တော်တော်များများကတော့အခြေအနေပိုဆိုးသွားမှဆိုးရိမ်နေကြသလိုဥရောပမှာသူတို့အခြေချနေထိုင်ရေးကိုပိုးပြီးတော့ကြံ့ကြာသွားမှကိုလည်းစိတ်ပူနေကြပါရခင်ဗျာ
စီးပွားရေးနိုင်ငံကန်ယူနယ်မြို့ဂျပလာမှာရှိတဲ့စစ်ရုံတစ်ခုတနင်္လာနေ့ကဘုံကျဲတိုက်ခိုက်ခံရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကချုံချဝေဖန်လိုက်ပါတယ်အဲ့ဒီတိုက်ခတ်ခံရမှုအတွင်းမှာလူအောင်40ကျော်သေဆုံးခဲ့ရတယ်လို့စစ်ရုံအဆောက်အဦးနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့တာကြောင့်လူနာတွေကိုတခြားစစ်ရုံတွေကိုလွှဲပြောင်းပေးခဲ့ရတာပါ စီးပွားအစိုးရအဓိကထိန်းချုပ်ထားတဲ့မြို့နယ်ပင်လယ်ကမ်းရိုးတန်းမြို့ချက်ပလာနဲ့ထိုက်တက်မြို့တွေမှာတနင်္လာနေ့တုန်းကတိုက်ခိုက်မှုတွေအတော်များများဖြစ်ခဲ့တဲ့အထက်ဒီစစ်ရုံတိုက်ခိုက်ခဲ့ရမှုလည်းအပါအဝင်ဖြစ်ပါတယ်အားရစသူကြွားဖွဲ့ကတော့ဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့ပြောဆိုထားပါတယ်။ဂျပလာစီယုံကိုအတေကဘုတ်ခွဲတိုက်ခိုက်တဲ့လို့ရဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်ရကြပြီးတဟာတီနှင့်အတွင်းစီးရီးယားမှာစစ်မှရေးအဆောက်အဦ18ကြိမ်ထက်မနည်းတိုက်ခိုက်ခဲ့ရတာမှတခုအပါအဝင်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေမကြာခဏဆိုသလိုပိုပြီးတော့ဆူဆူဝါးဖြစ်လာတာဟာဘယ်လို့မှလက်ခံနိုင်စရာမရှိဘူးလို့လည်းဆိုပါတယ်။ငါးနှစ်ကြာပြည်တွင်းစစ်ပရိပတ်ခါကြောင့်စီးရီးယားကပြည်သူပိုင်စစ်ရုံတွေရဲ့60ရာခိုင်နှုန်းကျော်လောက်ဟာလုံးဝပိတ်ထားရတာဓမ္မမို့ရင်လည်းတစ်စိတ်တစ်ပိုင်းသာဖွင့်လှစ်နိုင်တဲ့အခြေအနေမှာပဲရှိတယ်လို့ကုလသမဂ္ဂကပြောပါတယ်ရှင်
။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်တာလီဘန်အဖွဲ့အကြီးအကဲမူလာမန်ဆော့တိဆုံးတဲ့အကြောင်းကိုအာဖဂန်တာလီဘန်တွေကအခုချိန်ထိတရားဝင်အတည်ပြုတာညှင်းဆိုတာမရှိသေးတဲ့အချိန်ထဲမှာခေါင်းဆောင်ပြောင်းလဲလုပ်ဖို့အတွက်ကိုတော့တာလီဘန်ခေါင်းဆောင်တွေပြင်ဆင်နေပုံရပါတယ်။တာလီဘန်အဖွဲ့လှူလာတဲ့သတင်းအဖွဲ့တစ်ခုကပက်စတိုဘာသာစကားနဲ့ထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့Robbery Shura လို့ခေါ်တဲ့ Taliban ခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီရဲ့အကြီးတန်းအဖွဲ့ဝင်တဦးက Taliban အဖွဲ့ဝင်တွေအနေနဲ့မန်ဆော့တည်ပြီးလို့လှုပ်ကြံပြောဆိုနေတဲ့သတင်းတွေကိုဂရုမစိုက်ပဲကိုယ့်အလုပ်ကိုဆက်လုပ်ကြဖို့တိုက်တွန်းပြောဆိုပါရတယ်။အမည်မဖော်လိုတဲ့ဒီကောင်စီအဖွဲ့ဝင်ကပဲ Taliban တွေဟာကြီးမားတဲ့ဆွန့်လွတ်နေတာခံသူတွေလို့ပြောဆိုသွားပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုရန်သူတွေကအားနည်းအောင်ဖြုတ်ခွင်းတာကိုလက်မခံကြဘူးလဲကြေညာချက်ထဲမှာပြောဆိုသွားပါရတယ်။နောက်ထပ် Taliban အရာရှိတဦးကလည်းမန်ဆော့တည်ဆုံသွားတယ်ဆိုတဲ့သတင်းတကယ်တမ်းမှန်ကန်တယ်ဆိုရင်တော့မှ Taliban တို့ရဲ့လှုပ်ရှားမှုတွေကိုတော့အားနည်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့တရားကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ပါရတယ်။ Taliban အဖွဲ့ဟာလူပုဂ္ဂိုလ်တဦးတယောက်အပေါ်မှာမူတည်ဖွဲ့ထားတဲ့ဖွဲ့ထားတာမဟုတ်တဲ့အကြောင်းနဲ့ခေါင်းဆောင်တယောက်လက်လက်သွားရင်လည်းနောက်ထပ်ခေါင်းဆောင်တယောက်ကိုအမြန်ဆုံးအစားထိုးနိုင်ကြမ်းရှိတယ်လို့လည်းအဲ့ဒီခေါင်းဆောင်ကပြောပါရယ်အခုသတင်းမှန်ရင်တောင်တာလီဘန်တွေကိုပုံမူအားကောင်းစေဖို့သာရှိပြီးအမေရိကန်နဲ့အာဖဂန်အစိုးရတို့ကိုလုံခြုံရေးအရာနောက်ထပ်ချင်းချောက်မှုတွေတော့ပိုပြီးတော့လှုပ်သွားနိုင်မှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์1239ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9239ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าเลยครับ
ပြည်ရဲ့အင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။တရုတ်နိုင်ငံကမြောက်ကိုရီးယားပိုင်စားသောက်ဆိုင်မှာလုပ်နေကြတဲ့ဝန်ထမ်းတချို့ဟာတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာကြပြီးခိုလုံခွင့်ရဖို့တောင်းခံထားတယ်လို့တောင်ကိုရီးယားပြည်내ပေါင်းစည်းရေးဝန်ကြီးကဒီကနေ့မှပြောဆိုပါရတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဂျွန်ဟျောက်ကလည်းအခုလိုထွက်ပြေးလာတယ်ဆိုတာကိုအတည်ပြုပြောပါရတယ်။ဒါပေမဲ့လည်းဒီထွက်ပြေးလာသူတွေရဲ့လုံခြုံရေးတန်တမာရေးရာကိစ္စတွေနဲ့အင်းနီးချင်းနိုင်ငံတွေနဲ့ဆက်ဆက်ရေးအပေါ်ထိခိုက်နေတာကြောင့်မို့လို့အသေးစိတ်အချက်အလက်တွေကိုပြောဆိုဖို့တော့ညင်းဆိုထားပါရတယ်။လူငယ်တွေလာတော့ကလည်းစားသောက်ဆိုင်ဝန်ထမ်းဒီမြောက်ကိုရီးယားနိုင်ငံသား73ဦးဟာသူတို့သဘောဆန္ဒအတိုင်းတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာတယ်လို့တောင်ကိုရီးယားကပြောပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလူတွေကိုထောင်လိုင်းအဖွဲ့အစည်းတွေကပြန်ပေးဆွဲဖမ်းဆီးသွားပြီးပက်ပြားအောင်လှည့်စားခံရတာလို့ပြောပါရယ်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာမှာစားသောက်ဆိုင်ပေါင်း130လောက်ခွင့်ထားပြီးအများစုဟာတရုတ်နိုင်ငံမှာဖြစ်တယ်လို့အခုနှစ်အစောပိုင်းကထုတ်ပြန်တဲ့တောင်ကိုရီးယားထောင်လိုင်းအစိုးရကစာမှာဖော်ပြထားပါရယ်ရှင်။
တရုတ်နိုင်ငံရဲ့နှိမ့်ကွေးလာနေတဲ့စီးပွားရေးပြန်လည်ဦးမော့လာဖို့အပြင်နိုင်ငံတကာဆက်ဆံရေးမှာတရုတ်ရဲ့ဩဇာတက်ရောက်မှုပိုးပြီးတော့အားကောင်းလာအောင်ဆောင်ရွက်တဲ့အနေနဲ့တရုတ်အစိုးရဟာကမ္ဘာလက်ခီးသွားလုပ်ငန်းကိုအရေးပါတဲ့လက်နက်တစ်ခုလိုအသုံးချလာနေပါတယ်။ခီးသွားလုပ်ငန်းကိုပုံစံမျိုးမျိုးနဲ့ဘယ်လိုအကျိုးရှိအောင်သုံးသွားမယ်ဆိုတဲ့အစိုးရရဲ့မဟာဗျူဟာကိုတရုတ်အကြီးတန်းအရာရှိတဦးကခီးသွားလုပ်ငန်းဆိုင်ရာ Fast World ညီလာခံမှာထုတ်ဖော်ပြောခဲ့တာကိုကြည့်ရင်ဒါကိုသိနိုင်ပါတယ်။တရုတ်ဆွေရအနေနဲ့လာမယ့်9နှစ်အတွင်း27ရာစုပိုလန်မကြီးလို့ခေါ်တဲ့အာရှပတ်လန်တစ်လျှောက်မှာတည်ရှိတဲ့နိုင်ငံတွေကိုတရုတ်ခီးသွားတွေတွာလာနိုင်အောင်စီစဉ်ပေးမှာဖြစ်ပြီးဒီခီးသွားတွေက9နှစ်အတွင်းဒေါ်လာ200ဘီလီယံအထိသုံးစွဲကြမှာဖြစ်တယ်လို့တရုတ်နိုင်ငံတော်ခီးသွားလာရေးဌာနအကြီးအကဲလီဂျင်ဇာအိုကပြောဆိုရာကိုအဆွေရပိုင်းသတင်းတွေကကိုးကားဖော်ပြခဲ့ပါတယ်အာရှပတ်လန်တစ်လျှောက်နိုင်ငံတွေအနေနဲ့တရုတ်ကိုပိုးပြီးတော့မိခိုးအားကိုးလာစေဖို့ရည်ရွယ်လှုပ်ဆောင်မှာဖြစ်ပါတယ်သုံးသက်သူတွေကတော့ဒီလိုကမ္ဘာလဲခီးသွားတွေသွားလာနေမှုတွေကနေတရုတ်စီးပွားရေးကိုဘယ်လိုကောင်းကျိုးဖြစ်နိုင်လဲဆိုပြီးတရုတ်ဘက်ကပြောဆိုနေတာမှာချက်ကားပြောဆိုတာတွေရှိပေမဲ့လို့အစိုးရအနေနဲ့အဲ့လိုဖြစ်လာအောင်ဆောင်ရွက်ဖို့ဆန္ဒပြပြနေတာလဲထင်ရှားတယ်လို့ပြောဆိုကြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာနှစ်စဉ်6တွေ့ရာသီမှာကြုံတွေ့နေကြဒေါ်မီလောင်ကျွမ်းပြီးတော့မိဘမျိုးတွေထူထပ်တဲ့အခြေအနေမဖြစ်ရအောင်ထိရောက်ရောက်ဟန်တန်းနိုင်ဖို့အင်ဒိုနီးရှားကအဖွဲ့အစည်းတွေပူးပေါင်းကြိုးပမ်းနေကြပါတယ်ပြီးခဲ့တဲ့နှစ်ကမိုးကောင်ရေရှားမှုပို့ပြီးတော့အချိန်ကြာကြုံခဲ့ရတာနောက်အပူချိန်လွန်ကဲတဲ့ El Nino ရာသီဥတုအခြေအနေတွေကြောင့် Sumatra နဲ့ Kalimantan ဒေသကတောအုပ်တွေထဲမှာမြေရိုင်းတွေမီးလောင်ရာကနေသဘာဝပတ်ဝန်းကျင်ထိခိုက်တဲ့ပြဿနာကြုံခဲ့ရတာပါ။ Central Kalimantan ဒေသရဲ့မြို့တော် Palangkaraya မှာဆိုရင်မီးရိုးမြူတွေစူးစူးဝါးဝါးထူထပ်ခဲ့တာကြောင့်စာတင်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ပစ်ခဲ့ရတယ်လို့မျက်စိနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမျိုးမျိုးကိုလည်းလူတွေထောင်ထဲရှိခံစားခဲ့ကြရတာပါ။ဒီလိုပြဿနာတွေကိုဟန်တာကင်တွင်နိုင်ဖို့တောအုပ်တွေကိုထိန်းသိမ်းကာကွယ်ပြီးရလာတဲ့အကျိုးကျေးဇူးတွေကိုဒေသခံတွေခံစားရစေဖို့အတွက်အင်ဒိုနီးရှားရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရရဘုံငွေအဖွဲ့ရဲ့ငွေကြေးထောက်ပံ့မှုနဲ့ထူထောင်ထားတဲ့အဖွဲ့တစ်ခုကဒေသခံလူမှုအသိုင်းအဝိုင်းအနေနဲ့အထူးပူးပေါင်းဆောင်ရွက်နေပါတယ်။နှစ်ပေါင်းများစွာတောအုပ်တွေထဲကိုစီးဝင်နေတဲ့ရေမြောင်းတွေဟာရေစိစဲမှုတွေကိုမမျှမတဖြစ်စေပြီးတချို့နေရာတွေမှာရေကြီးရေရှမ်းမှုတွေနဲ့တချို့နေရာတွေမှာတော့ခြောက်သွေ့မိလောင်တာတွေဖြစ်စေတာကြောင့်ဒီရေမြောင်းတွေကိုပိတ်ပစ်ဖို့နဲ့ဒါကိုဒေသခံရာသီတွေကလည်းလက်ခံလာအောင်စီရင်ပြောဆိုသွားဖို့သူတို့အဖွဲ့ကရည်ရွယ်လှုပ်ဆောင်နေကြတာပါရှင
်။ယာရုကဆိုင်ငံခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်အပေါ်အယုံကြည်အရှိအစိုးတင်သွင်းရမှာပူးပေါင်းကြံစီတယ်ဆိုတဲ့အထောက်အထားအတန်ဖိုင်ထွက်ပေါ်လာပြီးနောက်ဘရာဇီးအစိုးရအဖွဲ့ဝင်ကြီးတူယာရုကယာယီဆင်းပေးလိုက်ပါတယ်။စီမံကိန်းရေးရာဝန်ကြီးရိုမီယိုဟူကာကတော့ဒီဆက်ဆွဲချက်အပေါ်ညှင်းဆိုထားပြီးတနင်္လာနေ့တော့ဖူဟာသတင်းစာမှာပါဝင်တဲ့အချက်လက်တွေဟာအပြည့်စုံမဟုတ်ပဲတချို့ကိုဖျက်တောက်ထားတယ်လို့ဆိုပါတယ်။မလအတွင်းဖန်ယူထားတဲ့အတန်ဖိုင်မှာဟူကာနဲ့ယင်းနန်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးဟောင်းစာကီယိုမာချာဒိုတို့ဟာသူတို့နှစ်ဦးလုံးနဲ့ဆက်ဆက်နေတဲ့နိုင်ငံပိုင်ယင်းနန်ကုမ္ပဏီပက်ထရိုဘတ်စ်နဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးနေကြတာပါ။အဲ့ဒီထဲမှာချွတ်ချုံချဆင်းမှုတွေကိုရပ်ပစ်ဖို့အစိုးရအပြောင်းလဲလုပ်ရမယ်လို့ဟူကာကပြောပါတယ်။သူသမရလည်းဖြစ်တယ်လို့ဒီသမရရီဆက်ဖြစ်ရဲ့ပြိုင်ဘက်မီရှဲလ်ကိုသမရအဖြစ်အစားထိုးခန့်နိုင်ရင်တော့ဒါဟာအကောင်းဆုံးအဖြစ်ဖြစ်တယ်လို့လဲမချာဒိုကပြန်လည်ပြောဆိုထားပါတယ်။အခုခါမှာတော့ဟူကာဟာဒီဆွဆဲချက်တွေနဲ့ပတ်သက်လို့တရားဥပဒေအရရင်ဆိုင်ဖို့လှုံ့ဆော်နေပါတယ်။ယာရုကဖေရှားခင်ရတဲ့သမရရူဆက်ကိုထောက်ခံသူတွေကတော့ဒီပေါက်ကြားလာတဲ့အသံဖိုင်မှာသူတို့နှစ်ဦးရဲ့ရည်ရွယ်ချက်ကိုတွေ့ရပြီးရူဆက်ဖာအာဏာသိမ်းမှုအတွက်တရားခံဖြစ်ရတာလို့ပြောပါတယ်။2014ခုနှစ်ကသမရဖြစ်ပြန်ရွေးကံဖို့စီယုံလှုံ့ရှားနေတဲ့ကာလအတွင်းသမရရူဆက်ဖာတိုင်းပြည်မှာဗန္ဒာရေးလုံငွေပြနေတာကိုကာမိစေဖို့နဲ့ဒီလူမှုဖူလုံရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ဗန်တွေကငွေကြေးတွေကိုချင်းငါသုံးဆွဲခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဘရာဇီးအထက်လွှတ်တွေကသူ့ကိုဆွဲချက်တင်ခဲ့တာပါသမရပေါ်အဲ့လိုဆွဲချက်တင်နိုင်ဖို့ဆွေးနွေးနေစဉ်ကာလအတွင်းသူ့ကိုယာရုကနေဆိုင်ငံ့ထားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှဆွေးနွေးလာတဲ့ကျင်းပမယ့်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကြရေးပါတီရဲ့အရေးကြီးတဲ့မူဝါဒတွေကိုချမှတ်တဲ့နေရာမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အကျင့်နဲ့ရှင်ပြိုင်နေတဲ့ဗမောက်ပြည်နယ်အထက်လွှတ်တော်မဲ့ Bernie Sanders အဓိကကျတဲ့အခမ်းအနားကနေပါဝင်လာနေပါတယ်။အစောပိုင်းဒူဒူစစ်တမ်းတွေမှာသူနဲ့ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton အောင်အမတ်40လောက်ရော့ပြီးတော့ဆရခဲ့ရကအခုအချိန်မှာတော့ Mrs. Clinton နဲ့ထောက်ခံမှုအတူတူနှီးပါလောက်ရလာနေတာပါ။ပါတီရဲ့မူဝါဒတွေရေးဆွဲတဲ့ကော်မတီမှာ Sanders ရွေးချယ်တဲ့ကော်မတီကိုစလေ၅ဦးထိပါဝင်မှာဖြစ်ပြီးတော့ Mrs. Clinton ရွေးချယ်တဲ့ကိုစလေကတော့၆ဦးနဲ့အင်္ဂလိပ်ဆိုင်ရာ Democratic Party ကော်မတီဥက္ကဋ္ဌ Debbie Wasserman Schultz တို့ရွေးချယ်သူ၄ဦးပါဝင်မဲ့အကြောင်းကော်မတီကတနင်္လာနေ့တုန်းကပဲကြေညာပါတယ်ရှင
်
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကို Mackin Beauty နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်စာပြီးတင်ဆက်ခြင်းပါလေအမေရိကန်သမ္မတတက်တန်ရှင်းနှစ်မပြည့်ခင်လပိုင်းမှာပဲအာရှဒေသကို6ချိန်မြောက်သွားခဲ့တဲ့ခီးစဉ်ရဲ့ဒစိတ်ဒေသအဖြစ်ဗီယက်နမ်နိုင်ငံကိုရောက်ရှိနေတဲ့သမ္မတအိုဘားမားဟာနှစ်နိုင်ငံကြားပို့ပြီးခိုင်မြဲတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုလားတဲ့တစ်ချိန်တည်းမှာပဲဗီယက်နမ်နိုင်ငံအနေနဲ့လွတ်လပ်စွာပြောဆိုခွင့်အပါအဝင်အခြေခံလူ့အခွင့်အရေးတွေကိုခွင့်ပြုဖို့တိုက်တွန်းသွားပါတယ်သမ္မတအိုဘားမားဗီယက်နမ်ခရီးစဉ်ဒုတိယမြောက်နေ့မှာဘာတွေပြောသွားသလဲဆိုတာနဲ့ပတ်သက်လို့မအေးတန်တာကျော်ကတင်ပြပါမယ်
။ဒေသတွေမှာတရုတ်တို့ရဲ့စစ်အင်အားတိုးချဲ့လာတဲ့ပေါ်ပူပန်နေကြတဲ့အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ရဲ့ကြီးမားတဲ့ပြောင်းလဲလှုပ်ဆောင်မှုဖြစ်နေတင်းလာနေမှာပဲအမေရိကန်ကဗီယက်နမ်နိုင်ငံကိုစစ်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ထားတာရုပ်သိမ်းပေးလိုက်တာပါ။ဒီလိုဗီယက်နမ်စစ်ပွဲအကျဉ်းချံတားမြစ်မှုကိုဖယ်ရှားပေးလိုက်တာဟာနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်ကြောင်းအတင်းကျင်ညာနေတာနဲ့အဲ့ဒီဒေသမှာအစစ်မြေရေဒါစနစ်တွေဒုံးကျည်ပြစ်လွတ်တဲ့စနစ်တွေတက်ဆင်နေတယ်ဆိုတာကိုအမေရိကန်ကစိတ်ပူနေတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားကသူ့ရဲ့ခီးစဉ်ဒုတိယနေ့ဒီကနေ့မှာဟနွိုင်းမြို့တော်မှာပြောကြားတဲ့မိန့်ခွန်းမှာအခုလိုထည့်ပြောသွားပါတယ
်။ In the South China Sea, the United States is not a claimant in current disputes.
တောင်တရုတ်ပင်လယ်ကိစ္စမှာအမေရိကန်ပြည်ထောင်စုကပါဝင်ပြီးနေမြေပိုင်ဆိုင်ခွင့်တောင်းနေတာမဟုတ်ပါဘူး။ဒါပေမဲ့ရေချောင်းလေချောင်းလွတ်လပ်စွာသွားလာခွင့်ဒီမပြေလည်မှုကိုတရားဥပဒေနဲ့အညီငြင်းချက်နဲ့နီးနဲ့အပြေရှားဖို့တွေမှာမိတ်ဖက်နိုင်ငံတွေနဲ့အတူကျွန်တော်တို့ရပ်တည်နေပါတယ်။ American ပြည်ထောင်စုအနေနဲ့ကတော့နိုင်ငံတကာဥပဒေကခွင့်ပြုထားတဲ့အတိုင်းရေချောင်းလေချောင်းကူးတန်းသွားလာမှုတွေတခြားကိစ္စရပ်တွေကိုဆက်လုပ်နေဦးမှာပါနိုင်ငံတွေအနေနဲ့ရှိထားတဲ့အဲ့လိုလုပ်ပိုင်ခွင့်တွေကိုလည်းထောက်ခံအားပေးနေမှာပါ
ဒီလို American ရဲ့တရုတ်နဲ့ပတ်သက်လို့ပူပန်မှုကြောင့်ပဲ American က VNN ရဲ့ထောက်ပြပြောဆိုစရာဖြစ်နေတဲ့လူခွင့်ရေးအခြေအနေကိုမျက်ကွယ်ပြုနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်ပါတယ်VNN အစိုးရအရာရှိတွေပါဝင်လူပေါင်း 2000 ကျော်ရှိမှပြောကြားတဲ့ Hanoi National Convention Center ကမိန်ကွန်းထဲမှာတော့လူခွင့်ရေးကိုလွတ်လပ်ခွင့်ပေးတာဟာနိုင်ငံရဲ့တည်ငြိမ်ရေးအတွက်စိုးရိမ်စရာမရှိပါဘူးလို့သူထင်ကြောင်းသမ္မတဩဘာမားကပြောပါတယ
် When there's freedom of the press When journalists and bloggers are able to shine a light on injustice or abuse, that holds officials accountable and builds public confidence that the system works.
တရင်နဲ့စာနယ်ဇင်းလွတ်လပ်ခွင့်ရှိတယ်ဆိုရင်တရင်တောက်တဲ့ဘလော့ဂါတွေကလည်းမတရားမှုတွေအနိုင်ကျင့်မှုတွေကိုတင်ပြနိုင်မှာဖြစ်လို့အဲ့ဒါတွေအတွက်တာဝန်ရှိတဲ့အရာရှိကိုအရေးယူနိုင်မယ်။ဒါဆိုအစိုးရရဲ့စနစ်ကတိုင်းပြည်အတွက်ဖြစ်တယ်ဆိုတာပြသရရောက်ပြီးလူမှုရဲ့ယုံကြည်ကိုးစားမှုကိုတည်ဆောက်နိုင်မှာပါ။တိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်ရှိတယ်ဆိုရင်လည်းဒါဟာဘာသာတရားရဲ့အခြေခံဖြစ်တဲ့မြစ်တာတရားနဲ့အတူစာနာခံစားမှုကိုဖွင့်ဟခွင့်ပေးရရောက်မှာတွေမဟုတ်ပါဘူးဘာသာရေးအဖွဲ့တွေအနေနဲ့သူတို့ရဲ့ရက်ရွာအတိုင်းဝိုင်းကိုအကျိုးပြုနိုင်မှာလည်းဖြစ်ပါတယ
်ဗီယက်နမ်နိုင်ငံမှာကနိုင်ငံရေးအကျဉ်းသားရာကျော်ရှိနေပြီးတော့တက်ကြွလှုပ်ရှားသူတွေရဲ့အပြောအရဆိုရင်တော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့မှထပ်ပြီးတော့ထိမ့်သိမ်းမှုတွေရှိတယ်လို့ဆိုပါတယ်သမ္မတဩဘာမားကတော့မေဂိုမပြောခင်အစောပိုင်းမှာပဲတက်ကြွလှုပ်ရှားသူတွေအရက်သားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးတော့ဗီယက်နမ်နိုင်ငံမှာလူအခွင့်အရေးအခြေအနေတွေစိုးရိမ်စရာရှိနေသေးတာကိုအမေရိကန်ပြည်အောင်စုကသိထားပါကြောင်းပြောခဲ့ပြီးတော့ပြည်သူတွေကိုစားပြုပြီးတော့သူတို့ရဲ့အတန်ကိုထုတ်ဖော်နေတဲ့လုပ်ရက်တွေကိုချီးကျူးပါကြောင်းပြောကြားသွားခဲ့ပါတယ်သမ္မတဩဘာမားဟာ VNN ခီးစဉ်ပြီးရင်တော့ဗုဒ္ဓဟူးနေ့မှာဂျပန်နိုင်ငံကိုခီးဆက်ပြီးတော့အဲ့ဒီမှာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်မှာဖြစ်ပါတယ်ရှင်
။မအေးသနာကြောတင်ပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုပြောပြသွားပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုကျေးရွာအုပ်စုမှာမြေပြိုကျတာကြောင့်တပိုင်းတနိုင်ကြောက်စိမ့်တူးဖော်သူအနည်းဆုံးလူ12ဦးလောက်သေဆုံးခဲ့ပါတယ်။ပျောက်ဆုံးနေသူ50ကျော်လောက်ရှိကြောင်းလဲဒေသခံတွေကပြောပါတယ်။ဒီစကြိမ်မြေပြိုတာဟာဖားကန်ဒေသမှာဒီလအတွင်ဒုတိယအကြိမ်မြေပြိုကြတာဖြစ်ပြီးဝိုးရသည့်ကာလမှာမြေစာပုံပြိုတာတွေထပ်မံဖြစ်ပွားနိုင်တယ်လို့သုံးသပ်သူတွေရှိပါတယ်။ဖားကန်အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ဒီစကြိမ်မြေပြိုကြတာကတော့ဖားကန်မြို့နယ်စိတ်မှုကျေးရွာအုပ်စုဝေခါကျေးရွာအနီးရှိရတနာကျဲကြောက်မြတ်တူးဖော်ရေးကုမ္ပဏီလုပ်ွက်မှာတင်းနယ်လာနဲ့ညပိုင်းကဖြစ်ပွားခဲ့တာပါ။မြေပြိုကျတာနဲ့လူသေဆုံးတဲ့အခြေအနေကိုအခင်းဖြစ်ပွားရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဖားကန်မြို့ကဥဟန်မြင့်ကအခုလိုပြောပါတယ်
။လူသေပျောက်ကတော့12လောင်းရတယ်12လောင်း။ဒဏ်ရာရက17ယောက်လူပျောက်ဆင်းရတာအခု50ဝန်းကျင်လောက်တော့လူပျောက်ဆင်းတော့ရနေပြီပေါ့ဗျာ။ဆင်းတော့မချုပ်သေးဘူး။အဲမလေးညာ7နာရီခွဲလောက်7နာရီခွဲမှာစဖြစ်တယ်။ပြိုကျတာတော့မိုးရွာလို့ပြိုကျတာပေါ့။မိုးတန်ကြောင့်ပြိုကျတာလေ။တောင်ကတောင်နှလုံးဟိုဘက်လုံးကဒီဘက်လုံးကအဲ့လိုမျိုးပေါ့ဗျာ။ကျင်းလောက်ထားတဲ့နေရာတည်းကနေပြိုကျတာဆိုတော့
ကျန်ရှိနေတဲ့ရုပ်လောင်းတွေကိုတူးဖော်ဖို့တော့အခက်အခဲရှိနေကြောင်းအခုလိုဆက်ပြောပါတယ်
။ဟိုအောက်ကရေအိုင်ရေအိုင်ကြီးအကြီးကြီးရှိတဲ့ဘုံမျိုးလေးအဲ့ဒီကိုမြေစာပြီးကျတော့အဲ့ရေနဲ့ဆင်ပြီးတော့အဝေးရောက်သွားတဲ့အလောင်းလောက်ပဲရတာပြိုကျလို့ပြည့်စရာတွေလို့ဗါတွေတော့အဲ့ဒီအလောင်းတွေတော့ဖော်ဖို့ဘလို့မှမဖြစ်နိုင်ဘူးလေခင်ဗျာ။ပြူတာတွေကလည်းအများကြီးပြပြီးတော့နောက်ထပ်ဘဖိုးကုတ်လို့အထက်ကထပ်ပြုံမဲ့အလားအလာတွေကအများကြီးရှိတယ်လေကျွန်တော်အခုမှကြည့်ပြီးပြန်ခဲ့တာ
ဖားကန်ဒေတာကဒေတာကန်ပြည်သူတွေရဲ့အခွင့်အရေးအတွက်လှုပ်ရှားဆောင်ရွက်နေသူကိုနောင်းလက်ကတော့မိုးရသည်မှာမြေစာပုံပြိုကျတာတွေထပ်မံဖြစ်ပွားနိုင်တယ်လို့လည်းသုံးသပ်ပါတယ
်မြေပြိုတာကတော့မိုးတွေရောက်လာရင်တော့အများကြီးပြိုတော့မှာမြေပြိုလို့ဒီမို့တော့ခဏခဏပြိုတော့မှာအဲ့ဒီဝေခါမှာကျတော့ဒီသူ့ရဲ့ဒီကုမ္ပဏီတွေရဲ့မြေစာပုံတွေကအပြည့်ပေ1000ကျော်900ဝန်းကျင်အဲ့ဝန်းကျင်မှာတော့ရှိကြတယ်လေရှာတဲ့ရည်ပြည့်ရတဲ့ယာကြီးပိုင်းကြီးတဲ့ခါကျတော့ခဏခဏပြိုတာပေါ့အောက်ပေါ်မှာပြိုဆိုသူအပြေပြောက်ပုံများတယ်ထောင်ရက်ပြစ်လာတော့ညာအကုန်ကြီးတွေအနေနဲ့တော့ကျွန်တော်တို့ဒီလက်ထွက်သွင်းနေခါခါထုတ်ပြန်ထားတဲ့အနေထားတွေကိုလိုက်လာတော့ကျွန်တော်တို့အပြေပြောက်တော့နည်းမယ်ထင်တာပဲဥမာ90ထက်မညစ်တော့ပြီဆိုလို့ပြောထားတဲ့အတွက်ဆောင်ကုန်လေဒါပေမဲ့လောလောဆယ်တော့ညာ90တော့မကောက်ပါဘူးဗျာမြင်တာတော့
ဖားကန်ရဲစခန်းကိုဆက်သွယ်ရမှာတော့ဆေးရုံကိုရောက်ရှိလာတဲ့ရုပ်လောင်းတွေကိုတွားရောက်စစ်ဆေးတဲ့အရာရှိပြန်မရောက်သေးကြောင်းတာဝန်ကျဝန်ထမ်းတအူးကပြောဆိုပါတယ်။ဒ ဒီလ9ရက်နေ့ကလည်းဖားကန်းမြို့နယ်စိုင်းတောင်ရွာအနီးကြောက်စင်းလောက်ကမှာကဘာပြိုကျခဲ့တာကြောင့်လူ14ယောက်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကတော့အဆိုးဆုံးဖြစ်ပြီးသေဆုံးသူရုပ်အလောင်း114လောင်းကိုတူးဖော်ရရှိခဲ့သလိုပျောက်ဆုံးသူ100ကျော်လောက်ရှိနိုင်ကြောင်းဒေသခံတွေကခန့်မှန်းပါတယ်။ဖားကန်ဒေတာမှာဆေးရန်တရားကြီးတွေနဲ့ကြောက်စင်းအလွန်ကျွံတူးဖော်ခဲ့တာကြောင့်ဒီနှစ်ပိုင်းတွေအတွင်းမှာမြေစာပုံပြိုကျတာမြို့ရွာအတွင်းဖြတ်တန်းသွားတဲ့စွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆရင်တိုက်မှုဖြစ်ပြီးထိခိုက်သေးဆုံးတာတွေမကြာခဏဖြစ်ပွားခဲ့သလိုစွန့်ပစ်မြေစာတွေကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရသည်မှာရေလွှမ်းမိုးရာတွေဖြစ်ပွားခဲ့ပါတယ်ဒီလိုလူတွေသေဆုံးရတာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေသခံတွေကစံနှပြကန့်ကွက်တာတွေရှိပေမဲ့အခုချိန်ထိတော့ရေးယူဆောင်ရွက်နိုင်တာမရှိသေးပါဘူ
း VOA သတင်းတော်ကိုမိုးစောဖြစ်ပါတယ်အခုတော့ရှမ်းပြည်ဘက်ကအခြေအနေကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းတိုင်းသားလက်နက်ကင်တပ်ရှမ်းမြောက်နယ်အစိုးရတပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရသားတွေသေဆုံးမှုဖြစ်ရတာဟာအစိုးရတပ်ကြောင်းဆိုတဲ့ဆွဆွဲချက်တွေကိုကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကညင်ညက်ထုတ်လိုက်ပါတယ်။စီရေးပိဋိပက္ခတွေကြားအရသာတည်ဆုံမှုတွေဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတာတိတိကျကျသိနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ်။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပါမယ်။
ဟုတ်ပါတယ်တကြောပြန်ပြန်လဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP လို့ခေါ်တဲ့ SSA ရှမ်းမြောက်ပိုင်းတပ်နဲ့မြမစစ်တပ်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းကျေးရွာတချို့မီးလောင်ပျက်စီးခဲ့ရသလိုအရက်သားတချို့မီးလောင်ကျွမ်းသေဆုံးခဲ့ရတဲ့ဖြစ်ရပ်တွေမှာအစိုးရစစ်တပ်ကြောင့်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပါတယ်အစိုးရတပ်ရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးကာကွယ်ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားရေးမှူးယုံညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကညင်းချက်ထုတ်ပါတယ
်ကျွန်တော်တို့သတင်းထုတ်ပြန်ရင်တော့ထုတ်ပြန်တယ်လို့ကထုတ်ပြန်ပေးပါတယ်ဒါပေမဲ့အတိအဲ့သတင်းကကျွန်တော်တို့ရှိမှတက်လာလည်းမရှိဘူးအခုတော့ကျွန်တော်တို့ဟိုကျွန်တော်ပြောနေတာတခုပေါ့နော်ဟိုတက်မလို့ဒီရက်သားတွေကိုတက်တယ်လို့မူးရှို့ဆိုတော့ထုတ်ပြန်မရှိပါဘူးအဲ့ဒါတော့ကျွန်တော်တို့ဘက်ကခိုင်မာပြောနိုင်ပါတယ်နော်
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလို့ဆွဆွဲမှုအပေါ်မှာတော့ဒီဗိုလ်ချုပ်တို့ဘက်ကဘယ်လိုများတုံ့ပြန်ချင်ပါလဲရှင
်ကျွန်တော်ဒါဟာကျွန်တော်တက်မော်ကတယောက်ပေါ့နော်ဟိုကျွန်တော်တက်မော်နေနဲ့ဒီရသားတွေကိုအကြောင်းမဲ့တက်တယ်ဆိုတာတက်တဲ့ကျွန်တော်တက်မော်ကိုဆွဆွဲပုတ်ခတ်နေတာပါဟိုကျွန်တော်တက်เสียအကြောင်းလည်းမရှိဘူးကျွန်တော်တက်မော်ရဲ့အဖြစ်စီရင်ဆင်လာမှာလည်းတခါမှမရှိပါဘူးဒါဖြစ်တဲ့တဲ့နဲ့ပတ်သက်တော့ကျွန်တော်တို့တော့ဘာမှမရပါဘူးနော
်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တိုက်ပွဲဖြစ်ပွားရာနေရာအထိ SNLD ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ်လွှတ်တော်အမတ်တွေတွားရောက်ခဲ့စဉ်တုန်းကဒီအရက်သားတေဆုံးမှုတွေဟာအစိုးရစစ်တပ်ကလုံဆောင်ခဲ့တာလို့ဒေသခံပြည်သူတွေကသူတို့ကိုပြောခဲ့ကြပါတယ်အခုလိုစစ်တပ်ဘက်ကညှင်းချက်ထုတ်တဲ့အပေါ်တိုက်ပွဲတွေအတွင်ဘသူလက်ချက်ပဲဖြစ်ဖြစ်အရက်သားထိခိုက်မှုလုံးဝမရှိစေချင်ဘူးလို့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်ညွန့်လင်းကအခုလိုပြောပါတယ
်။ဒါလည်းတက်တည်ပြဖို့ခက်တာပဲ။စင်စားကြည့်ပေါ့။ဒါတော့ညင်းတဲ့လူကလည်းညင်းမှာပဲ။စင်ကျင်တုံတရားနဲ့စင်စားကြည့်ရင်တော့ဒါတိမှာပါ။ကျွန်တော်တို့ဆန္ဒတော့ဘယ်ဘက်ကပဲဖြစ်ဖြစ်နော်တူဖြစ်တဲ့ပြိပက္ခတွေမှာဒီအရက်သားတွေတော့မတိမခိုက်တာအကောင်းဆုံးပဲလို့ကျွန်တော်တင်ပါတယ်။
အခုလိုတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်တွင်အရက်သားတေဆုံးမှုတွေထိခိုက်မှုတွေဖြစ်ရတဲ့အပေါ်ဒီဖြစ်ရပ်တွေဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတော့လွတ်လပ်ပြီးတရားမျှတမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်တဲ့လို့လည်းအကြံပြုမှုတွေရှိပါတယ်။ရှမ်းပြည်နယ်သီဘောမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့အရက်သားထိခိုက်တေဆုံးမှုတွေမဖြစ်စေချင်သလိုစစ်ရေးနဲ့မဖြေရှင်းပဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ရှမ်းလူထုကလိုလားတယ်လို့ပြောပါတယ်
။ဟိုတက်တဲ့အထောက်အထားမရှိရဲ့တိစ္ဆာတွေကတော့ဘသူလုပ်တယ်ဆိုတော့နည်းနည်းပြောဖို့တော့ခက်တာပေါ့လေသူကတိုက်ပွဲတွေဘာတွေဖြစ်တဲ့အချိန်မှာလဲဒီလိုအိမ်ကြီးဘာတွေကမီးလောင်တတ်တယ်ပြစ်လိုက်ခတ်လိုက်တဲ့အကြီးတွေကြပြီးတော့ပေါ့နော်အဲ့လိုဟိုအဲ့တော့ဒီစောစောကလေးကဒဏ်ရာရပြီးတော့သေနေတဲ့လူကမီးလောင်တဲ့အထက်ပါသွားတာလားဓမ္မမုံနောက်ပိုင်းမှာကျန်နေတဲ့ရုပ်အလောင်းကိုဟလာမတည်နိုင်လို့ကြီးရှို့လိုက်တာလားအဲ့အဲ့ဒီလိုအချက်လက်တွေအများကြီးကျွန်တော်လေ့လာမှာပေါ့ဒါကြောင့်ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာပဲဖြစ်ဖြစ်ကိစ္စတွေကအခုတော့အပြန်အလှန်ဆွဆွဲနေတာပေါ့ဒီတက်မတော်ဘက်ကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကတက်မထားတဲ့အမြင်မျိုးကြော်ပြီးတော့လာတယ်ပေါ့နော်တက်မတော်ဘက်ကအဲ့လိုပြောတယ်လို့တိုင်းသားဖွဲ့စည်းတွေကလည်းသူတို့ဟိုဘက်ကစပစ်တယ်စသဖြင့်ပေါ့ဗျာအဲ့လိုလေဆိုတော့ကျွန်တော်တို့အမြင်ကတော့ဘာပဲဖြစ်ဖြစ်ဆွေးနွေးနိုင်တာကောင်းမယ်ထင်တယ်
ရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားဓာပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြားထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးဒဏ်လွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့ဒေသတွင်းမှာမတည်ငြိမ်တဲ့အတွက်အသက်အန္တရာယ်ဆိုးရိမ်မှုတွေနဲ့အတင်းအဓမ္မလိုအပ်ပေးခိုင်းစေမှုပေါ်တာဆွဲတာအပါအဝင်မတင်ငါမှုတွေန
VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထောင်တောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ရေးသားနိုင်ပါတယ်။အခုတော့အလွှတ်တော်ဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလူသူများ၏ဘေးအန္တရာယ်မှကာကွယ်သည့်ဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုလွှတ်တော်နှစ်ရစလုံးကအတည်ပြုလိုက်ပါပြီ။အရင်စေဆူရလက်ထက်ကပြည်သူလူထုကိုဖိနှိပ်ဖို့ရည်ရွယ်ချက်နဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်တာကြောင့်အခုလိုဖြည့်သိမ်းဖို့ဖြစ်လာတာကို88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကလည်းကြိုဆိုလိုက်ပြီးဒီမိုကရေစီစနစ်နဲ့အဝင်ကွင်ကျဖြစ်မဲ့ပြင်ဆင်တဲ့ဥပဒေတွေကိုလေထပ်ပြီးတော့ပြင်ဆင်ဖို့ထောက်ပြသွားပါတယ်အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းတဲ့နန်းလောင်ကပြောပြမှာပ
ါဒီကနေ့မေလ24ရက်နေ့မှာကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာပုံမှန်30လို့လူသိများတဲ့နိုင်ငံတော်အားနောက်ဆက်ဖြည့်ဆည်းလူသူများ၏ဘေးအန္တရာယ်မှကာကွယ်တည်ဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုအတည်ပြုလိုက်တဲ့အကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကညင်ညာတော့ပါတယ်ဒီဥပဒေဟာ1895ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီး1995ခုနှစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနောက်ဆက်ဖြည့်ဆည်းလူသူများ၏ဘေးအန္တရာယ်မှအကာအကွယ်ပေးသည့်ဥပဒေအဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့တာပါဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိတယ်လို့တန်ရာရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲဖမ်းဆီးထိန်းချုပ်နိုင်ပါတယ်ဒီဥပဒေကိုဖျက်သိမ်းရတဲ့အကြောင်းရင်းကို NLD ပါတီရဲ့အမျိုးရာလွတ်တော်ကိုယ်စားလှယ်တရားလွတ်တော်ရှင်နေဦးအောင်သိန်းကအခုလိုပြောပါတယ
်ဒီဥပဒေကကျွန်တော်တို့တရားရုံးမပါဘဲနဲ့အုပ်ချုပ်ရေးစီမံခန့်ခွဲမှုရလူတစ်ယောက်ကိုထိန်းသိမ်းထားနိုင်တယ်ဆိုရဲဥပဒေပုံမှန်မျိုးဖြစ်တယ်ပေါ့နော်အာဏာပိုင်အနေနဲ့သို့မဟုတ်ပြည်ထရေးဝန်ကြီးပြည်ထရေးအနေနဲ့လူတစ်ယောက်ကိုဖမ်းဆီးချုပ်နှောင်နိုင်မှာ6လ6လ6လ6လနေ့3နေ့ချုပ်ထားနိုင်တဲ့အခွင့်အရေးလုပ်ခဲ့တာကျွန်တော်တို့ပြီးခဲ့တဲ့အစိုးရဒီလက်ထက်ကကျင့်သုံးခဲ့တာပေါ့ဗျာနော်အဲအဲ့ဒီအခြေအနေမျိုးဟာလေကျွန်တော်တို့ဒီအခုလက်ရှိနော်ကျွန်တော်တို့နိုင်ငံတော်ဆိုင်မင်းကဖြစ်တဲ့ဒေါအောင်စန်းစုကြည်ကိုရင်ဟာပွဲဥတဲ့ခံရတဲ့အပိုင်းလို့ပြောနိုင်တယ်လို့ရခင်ဒီကျွန်တော်တို့အစိုးရခေတ်တွေကလည်းအဲ့ဒီလိုနဲ့ခံခဲ့တဲ့ပုံစံတွေရှိပါတယ်တိမ်မြုပ်နေတာအဲ့တော့ကျွန်တော်တို့ကဒီဘက်ရောက်လာတဲ့အချိန်မျိုးကျတော့ဒီဥတွေစနစ်ကမရှိသင့်တော့ဘူးပေါ့ဗျာဒါကြောင့်မို့ဒီဟာကိုကျွန်တော်တို့ပယ်ဖြတ်ရုပ်သိမ်းမှုတွေကျွန်တော်လွှတ်တော်ကနေပြီးတော့ဆုံးဖြတ်တာဖြစ်ပါတယ်
ဒီဥပဒေကိုအခုလိုဖျက်သိမ်းလိုက်တဲ့အပေါ်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကြိုဆိုလိုက်သလိုနောက်ထပ်ပြင်ဆင်တဲ့ဥပဒေတွေရှိနေသေးတာကြောင့်လွှတ်တော်ကသင့်ချင်းပြင်ဆင်သုံးသပ်ပြုပြင်သွားတဲ့အကြောင်းကိုမြအေကအခုလိုထောက်ပြပြောဆိုပါရယ
်ဥမာအစ်ပြောလို့ဆိုငါးညဆိုတဲ့ပုခါနေပုမာမျိုးတွေရှိတယ်ဗျာအဲ့ဒီလိုပဲကျွန်တော်တို့အခုဒီဘက်ကအရန်ခေတ်စား89ပြင်ဆင်မှုဆိုတဲ့ဟာတွေလုပ်နေပြီဆိုတာကျွန်တော်သိပါတယ်အဲ့ဒီလိုပဲ95ခါခွေးဆိုတဲ့ပုမာဟာလည်းကျွန်တော်ပြန်လဲသုံးသပ်မဲ့ပုမာတစ်ခုလို့ကျွန်တော်မြင်ပါတယ်အဲ့တော့ပြောချင်တာအရမြန်မာပြည်မှာရှိတဲ့ဒီဥပဒေပိုင်းဆိုင်ရာတွေကကျွန်တော်တို့ကိုလိုနီခေတ်ကဥပဒေတွေကျွေးကြံနေလက်အများကြီးရှိတယ်။အဲ့လိုပဲကျွန်တော်မဆလာပါတပါတီအာရာချင်းနှစ်အောက်ကဥပဒေတွေလက်အများကြီးရှိတယ်လို့နောက်ဝတ္တနာအဖရဲ့လမ်းညွှန်မှုနဲ့တရားထားတဲ့ဟာတွေလည်းရှိပြန်တယ်။ရှိတော့အဲ့ဒီဥပဒေတွေကိုလုံးကိုတစ်ဆင့်တစ်ဆင့်တွတ်တော်ကစီစစ်ပြီးတုံ့ပြန်ပြီးကျင်းပသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဘယ်ဥပဒေကိုပြင်မှာဆိုတာတဲ့ဥပဒေပိုင်းဆိုင်ရာတူတွေကပြည်လူထုကိုဖိနှိပ်ထားတဲ့ဖိနှိပ်တယ်လို့ယူဆနိုင်တဲ့ဥပဒေမှန်တဲ့အားလို့ပြင်ဆင်သွားကြတင့်တော်တယ်လို့မြင်ပါတယ်။
ထောင်ဆန်းစုကြည်မင်းကိုနိုင်တဲ့ကိုကိုကြီးအပါဝင်နိုင်ငံရေးအကျဉ်းသားအတော်များများကိုနိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများဤဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်တဲ့ဥပဒေနဲ့အရေးယူခဲ့ဖူးပါရဲ့ရှင
်။နားလောင်တင်ပြခဲ့တာပါ VOA ရအင်္ဂါညပိုင်းအစီအစဉ်တွေကိုဓာတ်ရိုက်တင်ဆက်နေပါတယ်။မကြခင်မှာပဲအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးတင်ဆက်ကြတော့မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာ မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းတွင်းမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်သွားပါမယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။မေလ19ရက်နေ့ကအီဂျစ်ခရီးသည်တင်လေယာဉ်ပြတ်ကျခဲ့လို့အမေရိကန်လေကြောင်းလုံခြုံရေးပေါ်ပြန်အာရုံစိုက်လာခဲ့ကြပါတယ်။လေစိတ်လုံးညုံရေးကိုအချိန်တူတူနဲ့ထိထိရောက်လုပ်နိုင်မဲ့နီးလန်းတွေကိုရှာဖွေဖို့ဖိအားပေးနေကြပါတယ်။မိုက်ကယ်ဘိုးမန်ရဲ့သတင်းလောကိုအခြေခံပြီးဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာမှာကိုဝင်းခန့်မောင်ကပြောပြမှာပါ။
ကြာတဲ့ငင်ကဖြစ်ပွားခဲ့တဲ့ EGA လေရင်ပြတ်ကျမှုဟာလုံခြုံရေးစစ်ဆေးမှုကြောင့်ခီးသွားချိန်တွေကြန့်ကြာပြီးနှောင့်နှေးမှုတွေရှိနေတဲ့အမေရိကန်ခီးသွွားတွေအတွက်ရောအလားတူဖြစ်ရတွေဖြစ်နိုင်မလားဆိုတာနဲ့ပတ်သက်ပြီးမေကွန်ထုတ်စရာနဲ့စိုးရင်စရာတွေဖြစ်စေခဲ့ပါဗျ။ဥပဒေပြဋ္ဌာန်းသူတချို့ကတော့ဒီဖြစ်ရအတွက် Islamic စစ်သွေးကြွတွေကိုစွပ်စွဲထားပါတယ်။ Republican အောက်လွှတ်တော်မှ Egg Rice ကတော့
We know that they successfully took
အီဂျစ်ကနေရုရှားကိုသွားနေတဲ့လေယာဉ်တစ်စီးကိုသူတို့အောင်အောင်မြင်မြင်ဖျက်ဆီးနိုင်ခဲ့တယ်ဆိုတာကျွန်တော်တို့သိပါတယ်။ဂျုံဂျုံကြီးစနစ်မှာရှာလို့မတွေ့နိုင်တဲ့ဘုံတလုံးကိုသူတို့ဖန်တီးနေကြတယ်ဆိုတာလေကျွန်တော်တို့သိပါတယ
်ဥပဒေပြဋ္ဌာန်းသူတွေဆွဆွဲသလိုအီဂျစ်လေရင်ပြတ်ကျမှုဟာအကြမ်းဖက်သူတွေရဲ့လက်ချက်ဖြစ်နေတဲ့ဆိုရင်တော့ဝန်ထမ်းအင်အားနဲ့ပြီးအလုံးဝင်ပြည်နေကြတဲ့အမေရိကန်ကလေစိတ်လုံခြုံရေးတာဝန်ရှိသူတွေအတွက်ဖိအားတွေပိုပြီးတိုးလာတော့မှာဖြစ်ပါတယ်အောက်လွှတ်တော်မတ်အက်ဒရိုက်စ်ကဆက်ပြီးခုလိုပြောပါတယ
် One of the difficulties we've had is with the
ကျွန်တော်တို့မှာရှိနေတဲ့အခက်အခဲတွေတဲကတခုကလေစိတ်လုံခြုံရေးမှာဝန်ထမ်းအဝင်ထွက်တိတ်များနေတာပဲဖြစ်ပါတယ်စီမံခန့်ခွဲမှုအပိုင်းမှာအားနည်းနေတယ်ဆိုတာသိကြပါတယ
်။တည်ယူပို့ဆောင်မှုလုံခြုံရေးဌာန TSA ကတော့မနေ့ကတွေ့ရှိခဲ့တဲ့စစ်ဆေးပိုင်းအားနည်းချက်တွေနဲ့လက်ဟာမှုတွေကိုပြင်ဆင်ပြီးပြီလို့ခြေပါပြောဆိုပါတယ
်။ retrained our entire workforce
correct ကျွန်တော်တို့ဟာဝန်ထမ်းတွေအလုံးကိုပြန်လည်လေ့ကျင့်မှုတွေလုံထုံးလုံနည်းတွေကိုပြန်လည်ပြင်ဆင်မှုတွေဤပညာတွေကိုမွမ်းမံမှုနဲ့ဤစနစ်မှားယွင်းမှုတွေကိုလေ့လာသုံးသပ်မှုတွေပြုလုပ်နေတာပါ။ကျွန်တော်တို့ဒီကြောင်းစနစ်ကိုနှောက်ရှက်လာမဲ့ချင်းချောင်းမှုတွေကို TSA ဟာရှာဖွေဟန်တားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။လုံခြုံရေးပိုင်းမှာစိတ်ဆက်တေချာကောင်းတေချာပေမဲ့လို့ American လေစိတ်တွေမှာတော့တချို့ခီးသွွားတွေဟာစစ်ဆေးချိန်ကြန့်ကြာမှုတွေအပေါ်မကြေမနက်ဖြစ်နေတာပါ။
On the one hand we're looking for 100% security. On the other
ဖက်မှာလည်းကျွန်တော်တို့ကယာနှုံးပြည့်လုံခြုံရေးကိုလိုချင်ပေမဲ့လို့အခြားဖက်မှာတော့ခီးသွွားတွေကိုထိထိရောက်ရောက်ဝန်ဆောင်မှုပေးနိုင်မယ်နည်းလမ်းမျိုးကိုရှာဖွေနေတာပါ။ဒါခက်ခဲရှုပ်ထွေးတဲ့တာဝန်တစ်ခုပါလို့အထက်လွတ်တော်မတ်ရွန်ဂျွန်စင်ကပြောသွားတာပါအမေရိကန်မှာနှွေရသည်ခီးသွွားရသည်စတင်ဝင်ရောက်လာတာကြောင့်အင်ဖြူရောကတော့ safety first လုံခြုံရေးကိုအဓိကထားပါလို့ပြောနေတာပါအင်ဖြူရောပြောခွင့်ရ Eric Schultz ကတော့
obviously our first priority is making sure that people are safe
ကျွန်တော်တို့ရဲ့ပထမဦးစားပေးကလူတွေဘေးကင်းလုံခြုံဖို့ပဲဆိုတာသိတာထင်ရှားပါတယ် TSA ဟာတင်းကျပ်တဲ့လုံခြုံရေးတွေကိုဆက်လက်လုပ်ဆောင်မှာဖြစ်သလိုစင်ပြေဖို့တတ်တတ်အတွက်တော့ကျွန်တော်တို့ရဲ့စံနှုန်းတွေကိုချော့ချသွားမှာမဟုတ်ပါဘူး
။အီဂျစ်အဲလေပြတ်ကျမှုကြောင့်အကျန်းဖက်သမားတွေဟာလေရင်ကိုပြတ်ကျအောင်လုပ်နိုင်သလားဆိုတဲ့အပေါ်လူတွေပိုပြီးစိုးရင်လာသလိုပိုပြီးမစိုးရင်လာတွေလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လို့ဥပဒေပြဋ္ဌာန်းသူတွေကတော့ဒီစစ်ဆေးမှုကိုအပြည့်ထွက်တဲ့အထိစောင့်နေမှာမဟုတ်ပဲဒီတစ်ပတ်ထဲမှာပြုလုပ်မယ်။လေချောင်းဆန်ရလုံခြုံရေးပြန်လည်တုံ့တက်မှုကြားနာပွဲတွေမှာပိုအားကောင်းတဲ့နီးလန်းတွေရှာကြဖို့ဖိအားပေးကြမှာဖြစ်ပါတယ်ခင်ဗျာ
Thank you.
င်ခတ်မောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုချိန်ကစပြီးအင်ကာညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်သွားတော့မှာဖြစ်ပါတယ်အစီအစဉ်ထုတ်လုပ်သူမတ်ဆွန်မွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာသောရရှင်များရှင် VOE American အသံမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေရှင်ဒီကနေ့ညချမ်းမှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ဖို့ကိုရောက်ရှိနေပြီလားဘာတွေကိုဘလို့ပြုပြင်ပြောင်းလဲကြမလဲဆိုတာကိုဆွေးနွေးကြရအောင်ပါပြည်내ဆွေးနွေးပေးဖို့အတွက်ရှင့်နေကြီးဦးသိန်းတန်ဦးအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ကိုဦးဆောင်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ရှင်ပထမဆုံးတော့ကျွန်မဒီအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဆရာဦးမင်းလွင်ဦးကိုအရင်ဆုံးဖိတ်ခေါ်ကြပါတယ်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့အားဆိုလို့ရှိရင်ပြီးခဲ့တဲ့ဒကြံကာလကစပြီးတော့လူမှုရဲ့ချီးကျူးသံတွေကိုစပြီးတော့ကြားခဲ့ရပါတယ်နောက်တစ်ချက်ကတော့ဒီနေပြည်တော်ကအလုတ်သမားဆန္ဒပြပွဲကိုဖြိုခွဲချိန်မှာလဲရဲတွေရဲ့လုပ်ပုံကိုင်းမှုတွေပြောင်းလာပြီးအရင်တုန်းကနဲ့မတူဘူးစသဖြင့်အချီးကျူးတန်တွေထွက်ခဲ့ပါတယ်အဲ့တော့ဆရာဦးမင်းလွင်ဦးရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ပုံကိုင်းမှုတွေအမှန်တကယ်ပြောင်းလဲလာပြီလားရှင်ဆရာဘလို့များတွေ့ရပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီအစိုးရအသည့်တာဝန်ယူပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ဒီသူတွေပုံမှန်ဆက်ဆံတဲ့ပုံစံတွေတိတိကျကျပြောင်းလဲလာတာကိုကျွန်တော်တွေ့ရတယ်အစိုးရပြောသလိုပဲဒီကြမ်းမှာဒီစီစီဖြစ်ဖို့အတွက်ထိမ့်သိမ့်ကူညီတာနောက်ပြီးတော့တခါဒီပြီးခဲ့တဲ့အပတ်ကပဲသခိုင်းကနေပြီးတော့ဆန္ဒပြအလို့သမားတွေကိုငြင်းညမ်းစွာလူစုခွဲဖြူခွင်းတဲ့ကိစ္စရက်ဒီပုံမှန်ကျွန်တော်တို့အများကြီးကြိုဆိုလဲကြိုလဲကြိုဆိုတယ်ဂုဏ်လဲယူပါတယ်နောက်ပြီးတော့ဒီလိုမျိုးရှေ့ဆက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူတွေရဲ့မြေတားကိုခံယူဖို့ညာအတွက်မခဲရင်တော့ဘူးလို့ကျွန်တော်တို့ထင်ပါတယ်တိုးတော်လည်းပဲကျွန်တော်တို့ဒီနေရာမှာတခုသတိထားမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့မှာတာဝန်ကြီးကြီးယူထားတဲ့သူတော်တော်များများကဒီတူရဲမှုအထက်တာဝန်ယူထားတဲ့သူတော်တော်များများကတမန်တော်ကနေအတွင်ပြောင်းပြီးရောက်လာတဲ့လူတော်တော်များများဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအတွင်ပြောင်းဝင်ဆိုလို့ရှိရင်အဲ့ဒီတာဝန်ကြီးကြီးယူထားတဲ့သူတွေကိုယ်တိုင်ကရဲတွေလိုက်နာအမယ်လှုံ့ထုံလုံပြီးစီမင်းစည်းကမ်းတွေကိုတည်တည်ကြာကြာပြည့်အောင်လုပ်ဖို့လူတယ်။တည်တည်ကြာကြာလိုက်နာဖို့လူတယ်။ဒါမှသာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြည်ပြင်ပြောင်းလဲမှုကအချိန်ဟုန်နဲ့တူတက်လာမှာဖြစ်တယ်လို့ကျွန်တော်ပထမဆုံးပြောချင်ပါတယ်ခ
င်ဗျဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဟုတ်ကဲ့အဲ့တော့ရှင်းနေကြီးဆရာဦးသိန်းတန်းရှင်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ဒီထက်ပိုပြီးဘာရီများအရေးတကြီးပြောင်းလဲဖို့လိုအပ်နေပါသလဲဆရာတို့ဒီဆရာတို့အခုလုံနေကြိုင်နေရတဲ့အခြေအနေမှာရောဘာတွေတွေ့ပါသလဲရှင်အရေးတကြီးလောလောလတ်လတ်ပြုပြင်ပြောင်းလဲဖို့ဘာတွေများလိုအပ်နေပါလဲ
တကယ်ပြောင်းလဲဖို့လိုအပ်တာတော့အနှစ်သာရပေါ့နော်ဟိုအပေါ်ရန်ချက်လက်ကလေးတွေမဟုတ်ပဲねအတွင်းနှစ်သာပြောင်းမှုတော့တို့ရဲ့ဖော်စီပုံချန်လူတွေကရဲတပ်ဖွဲ့ဟာပြည်ရေးဝန်ကြီးရအောင်မှာရှိတယ်အဲ့တော့ပြည်ရေးဝန်ကြီးကစက်တက်ကဖြစ်တယ်ရဲချုပ်ကခဏဆရာဦးမင်းလုံပြောသလိုပဲဒီထိတ်ဆုံးကရဲအရာကြီးတွေကရဲအစ်မဟုတ်ဘူးအဲ့ဒီဟာပြဿနာရှိတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအနေထားအရဆီဗယ်ပူလီစင်းလို့ခေါ်တဲ့အရက်ဖက်လက်နက်ကန်ဖော်စီမှုပဲနဲ့မီလစ်ထရီပူလီစင်းလို့ခေါ်တဲ့စစ်ပလိတ်လို့အနေထားမျိုးကျွန်တော်တို့ဖြစ်နေတာပေါ့နော်အဲ့ဒါဟာအဓိကကြားတယ်အဲပြဿနာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တကယ်တော့ရဲတပ်ဖွဲ့ဟာသဗ္ဗရနဲ့ဒီလွှတ်တော်ကိုတာဝန်ခံတဲ့အဲ့အရာမျိုးရှိဖို့လိုအပ်တယ်။အဲ့ဒီအနေထားကိုရောက်မှတာလင်ရဲတပ်ဖွဲ့ဟာတကယ်တမ်းအပေါ်ယံလက္ခဏာရမှုပဲနဲ့အနှစ်သာရအရာလူလူကာကွယ်တဲ့ဒီအရက်ဖက်လက်နက်ကန်ဖွဲ့ကြီးဖြစ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုတော့ကျမတို့ဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်တွေပေးပို့ထားတဲ့ကိုစလိုင်းဖွေကုန်းနဲ့ကိုတင်သေးဝင်းတို့ကိုတော့ကျမတို့ဆက်သွယ်လို့မရသေးပါဘူးရှင်အခုလောလောဆယ်ကျမတို့လေးလိုင်းပေါ်မှာဆက်သွယ်လို့ရထားတဲ့ဒီလာရှိုးမျိုးကဥကိုကိုကြီးရှိနေပါတယ်ဥကိုကိုကြီးပါဝင်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်ကတော့အရင်တော့ကလည်းကျွန်တော်အဖေကလည်းရဲရာရှိတဲ့ဟောင်းကြီးစားပေါ့ဗျာအဲချစ်ခဲ့ဦးတဲ့ရဲကြောင့်ဒီစဉ်လောက်တော့ပြီးခဲ့ပါရဲထမင်းစားခဲ့ရဆိုပါတော့ဗျာအဲကျွန်တော်ရဲတပ်ဖွဲ့ကိုကြောင်းမယ်ဆိုလို့ရှိရင်ခုန
ဆရာဦးမင်းလည်းဦးတို့ဆရာသိန်းသန်းဦးတို့ပြောလို့ပါပဲအဲကျွန်တော်တို့အထက်ပိုင်းမှာရှိတဲ့အဲရာရှိကြီးတွေကနေပြီးတော့မှကျွန်တော်ရဲတော်တော်လုံးကြီးတွေကိုတရားပြန်ပြန်နဲ့လေ့လာပြီးတော့မှရဲချင်းဝိတ္တိကိုတရားလိုက်လာပြီးတော့မှဆောင်ရွက်တဲ့ဥစ္စာကပို့ပြီးတော့မှအင်ပြေမယ်လို့ထင်ပါတယ်အဲနောက်ပြီးတော့မှရဲတပ်ဖွဲ့ဝင်တွေရဲ့ကျွန်တော်တို့အဆောင်အယောင်တွေနောက်ပြီးတော့သူ့ရဲ့စာဝိမကြီးတွေကဒီထက်ပို့ပြီးတော့မှတိုးတက်လာဖို့လိုပါတယ်ဒါမှလည်းကျွန်တော်အင်ပြေမယ်သဘောရှိပါတယ်ဘာကြောင့်လဲဆိုတော့စာဝိမကြီးအင်ပြေဘူးဆိုလို့ရှိရင်အဲတခြားကိစ္စတွေပါဒီစဉ်းစားလာတဲ့အပိုင်းတွေပါလာမှာပေါ့ဗျာအဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကဒီကိစ္စကိုလည်းထည့်စဉ်းစားရတာပါအဲဥပမာဆိုပါတော့ဗျာကျွန်တော်ဖေဆိုရင် 1974 မှာ IB နေနဲ့နေပါတယ်ဒါပေမဲ့လာစာမလုံတော့ကျွန်တော်မိသားစုအားလုံးကအီချာပေးကြော်ပြီးတော့မှအဲဘဝကိုရှင်သန်ပြီးတော့ဖြတ်တည်ဖြတ်တန်းခဲ့ရတဲ့ဥစ္စာတွေကျွန်တော်ရှိပါတယ်အဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့စိတ်ဓာတ်ကြီးရမှလည်းတူးချင်းပုံမှာလည်းမူတည်ပါတယ်အဲ့ဒီအကြောင်းမို့အဲလူတိုင်းမှာပုံစံนี่ပြောင်းပြီးတော့မှစိတ်ဓာတ်ကြီးရတယ်လေပြုမြင်ပြီးတော့မှကိုချင်းတရားကောင်းကောင်းနဲ့နေမယ်ဆိုလို့ချင်းပြည်သူလေးစားတဲ့ရဲတပ်ဖွဲ့ကြီးဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ပြောချင်တာဒီလောက်ပါပဲ
ဟုတ်ကဲ့ပါရှင်အဲ့တော့ကျမတို့စာပေးပို့ပြီးတော့ဆွေးနွေးထားတဲ့ကျမတို့သောရရှင်တူလည်းရှိပါတယ်အဲ့ဒါတော့ထီလာမောင်ပါရှင်ကိုညာဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျရခင်စစ်အစိုးရကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဖိနှိပ်ချုပ်ချယ်ရေးကိရိယာအကြမ်းဖက်နေနေရေးကိရိယာအဖြစ်သုံးခဲ့ပါတယ်ရဲဥပဒေလုံထုံးလုံနီးစီမင်းစီကံကျင့်ဝတ်တို့ကိုအလေးမထားပဲအထက်အမိတ်အရလိုက်နာရတဲ့လုံနီးလုံဟန်ကိုသာဦးစားပေးလှုပ်ဆောင်စေခဲ့ပါတယ်သူအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဂုံတိတ်ခါကိုကျင့်တရားရဲကျင့်ဝတ်တို့ပါဖြည့်ဆည်းခဲ့ရပါတယ်နိုင်ငံခြားကကျွမ်းကျင်သူတွေကိုအသုံးချပြီးရဲတပ်ဖွဲ့ကိုပြုပြင်နေခဲ့တယ်လို့ရုပ်ပြဆောင်ရွက်မှုတွေပြုခဲ့တော့လဲအတွင်းသဏ္ဍာန်နဲ့အနှစ်သာရတို့ကတော့မပြောင်းလဲခဲ့ပါဘူးစိတ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ရဲလုံထုံးလုံနီးဆိုင်ရာလွတ်လပ်မှန်ကန်စွာလုံနိုင်ခွင့်တို့ကိုမပေးခဲ့လို့ပြောင်းလဲတိုးတက်မှုအစ်စ်မှန်မရခဲ့ဘူးလို့သူကရေးထားပါတယ်မသိရင
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ဒီကျင့်ဝတ်ပိုင်းဆိုင်ရာပေါ့နော်အဂတိလိုက်စားမှုအပါအဝင်ခုနကကျမတို့မြန်မာစကားပုံလဲရှိပါတယ်ဥမာတောက်မှသီလဆောင်ဆိုသလိုပါပဲအဲ့တော့ဒီရဲတပ်ဖွဲ့ဝင်တွေရဲ့စားဝတ်နေရေးခြောင်လဲဖို့အဂတိလိုက်စားစရာမလိုဘဲနဲ့သူတို့ရဲ့ဟိုတာဝန်အရာပဲဒီလိုမျိုးတိတိကျကျလုပ်နိုင်ဖို့အခြေအနေမျိုးရောရှိနေပါပြီလားရှင်ဆရာဦးသိန်းတန်ဦးဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တော့မရှိဘူးထင်တယ်ဘာလို့ဆိုတော့ရဲတပ်ဖွဲ့ဝင်တယောက်ရဲ့လာစားဟာ6000လောက်ပဲကသူတယောက်တည်းတောင်မှနေဖို့စားဖို့တော့ခက်ပါတယ်နောက်ဒီကျွန်တော်တို့သူတို့ရတဲ့တန်ရာဆိုလို့ရှိရင်လည်းအစိုးရဝန်ထမ်းတွေရတဲ့တန်ရာတွေမှာရဲတန်ရာကဒီအနည်းဆုံးလို့ကျွန်တော်
ဟယ်လိုဟုတ်ကဲ့ဆရာဦးသိန်းသန်းဦးဖုန်းလိုင်းပြုတ်ကျသွားပါတယ်ရှင်ဟုတ်ကဲ့ပါအဲ့တော့
ကျွန်တော်ခဏခဏဦးဒါနဲ့သုတ်သက်ခံတော့တွေ့နေရတယ်လေ
ဟုတ်ကဲ့ရှင်ဆရာ
အဲ့တော့သူတို့မှလုံလောက်တဲ့အစ်င့်တန်းရှိတယ်အစ်င့်တန်းမိတယ်နိုင်ငံစင်တန်းမျိုးပေါ့ဗျာလုံလောက်တဲ့လာစာတို့ဘဝအာမခံချက်တို့ပြီးဖို့တော့လိုလိမ့်နေဗျာအခုလောလောဆယ်တော့အဲ့နေတာမရှိဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါရှင်ဆရာဦးသိန်းသန်းဦးကျေးဇူးပါအဲ့တော့ဒီအစိုးရအနေနဲ့ဟိုဒီရဲတပ်ဖွဲ့ကိုတကယ်တမ်းဟိုဆရာဦးသိန်းသန်းခုနထောက်ပြသွားသလိုပါပဲဟိုလူဆိုးသွားဖမ်းရင်းနဲ့ဟိုဓာထိုးခံရလို့တေသွားကြတဲ့လူလည်းရှိတယ်ပြန်ပစ်ခံရတဲ့လူလည်းရှိတယ်နောက်ရဲတပ်ဖွဲ့ရဲ့ဝတ်စုံတွေကိုကြည့်လို့ရှင်လန်တာအခြေအနေကိုကျမတို့ဟိုကောင်းကောင်းမြင်နိုင်ပါတယ်အဲ့တော့ဒီရဲတပ်ဖွဲ့အဆင့်အတန်းမှီရေးဆိုတဲ့အပေါ်မှာလက်ရှိအစိုးရအနေနဲ့ဘာဒီများဆောင်ရွက်ပေးဖို့လိုမယ်လို့ထင်ပါတယ်ရှင်ဆရာဦးမင်းလွင်ဦးဆရာပါများပြောချင်ပါလဲ
ကဲပါအစောကကျွန်တော်ဆွေးနွေးသွားတယ်ဟိုလာရှိုးကအကိုကြီးတယောက်ရဲ့ဆွေးနွေးချက်အတိုင်းကျွန်တော်ပြောချင်ပါတယ်အစောကဆရာဦးသိန်းသောင်းနဲ့ပြောသွားပြီးပါပြီကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကတပ်သားတဦးရဲ့လာစာကကျွန်တော်တို့9500ဝန်းရှိပါတယ်နောက်ပြီးတော့တခါရိတ်ခါထောက်ပံ့ငွေက1000အပူထောက်ပံ့ကြီးက2012ကနေစပြီးတော့ပေးတာကတစ်လ3000ဆိုတော့ပေါင်းကြည့်ရင်တသိန်းလောက်ရတဲ့အနေထားပါလေအဲ့တော့ဒီတသိန်းလောက်ရတဲ့အနေထားနဲ့မိသားစုတစုကိုလက်ရှိကုန်သေးနှုန်းနဲ့ရုံးကနိုင်မှုဆိုတာမလွယ်ဘူးဖြစ်တယ်အဲ့တော့အစောကပြောသလိုမျိုး uniform ဆိုဟိုအဆောင်ရောင်အနေနဲ့ဝတ်စုံဆိုတာကလည်းယခင်ကျွန်တော်တို့အင်္ဂလိပ်လက်ထက်တုန်းကတော့ရှိတယ်ဗျာຫນွေရသည်ဝတ်စုံမိုးရသည်ဝတ်စုံဆောင်းရသည်ဝတ်စုံဝတ်စုံတွေ၃မျိုးလို့ကိုတတ်မှတ်ပြီးတော့ထားပြီးတာရှိတယ်သို့တော်လည်းပဲအဲ့ဒီယခုအဲ့ဒီလိုမျိုးမြန်မာနိုင်ငံရဲတပ်ဖွဲ့မှာမရှိဘဲနဲ့ကိုဝိဆောင်ကိုပလာကိုချုပ်ဝင်နေရတဲ့အခြေအနေမျိုးဖြစ်တဲ့အခြေအနေမှာကျွန်တော်တို့လာစာကိုကတော့ပူပြီးတော့တိုးပြီးတော့ပြီးသင့်တယ်နောက်ပြီးတော့တခါကျွန်တော်တို့ရခေနှောင်းကဆိုလို့ရှိရင်ကျွန်တော်တို့ဒူရဲအုပ်ရဲအုပ်အစီအနေကကျွန်တော်တို့ ကျွန်တော်ဝင် ရရှိ အနေထားမျိုးတတ်မှတ်ထားတဲ့အဆင့်အထိကိုရှိတယ်။သို့တော်လည်းပဲကျွန်တော်တို့ 2000 ပြည့်နေသူတို့ဖွဲ့စည်းပုံတွေပြန်လဲပြင်ဆင်ဖွဲ့စည်းလိုက်တဲ့အခါမှာကျွန်တော်တို့ရဲအုပ်အထိကိုကပြန်နှောင်းဝင်ရရှိမဟုတ်တဲ့လူတွေဖြစ်တတ်မှတ်ထားတာကိုကျွန်တော်တို့တွေ့ရတယ်။သူရဲမှုဖြစ်မှသာပြန်နှောင်းဝင်ရရှိဖြစ်တဲ့အတွက်နောင်ရေးအတွက်စိတ်အရမဲ့သဘောမျိုးရှိတယ်။အစောအစရာဦးသိန်းတောင်ပြောသလိုမျိုးကျွန်တော်တို့ဒူရဲအုပ်တွေကလည်းသူတို့ရေရှည်သူတို့ဘဝ ခံရဖို့အတွက်သူတို့ရဲ့ဘဝအာမခံချက်ရှိဖို့ဆိုလို့ရှိရင်အစောကလာဆောင်တွေတိုးတက်ဖို့လိုတယ်။ထိုက်တင်တဲ့ဆောင်ရောင်တွေခံထားပေးဖို့လိုတယ်။ပေးရထားဖို့လိုတယ်။အဲ့တော့တခါကျွန်တော်တို့ပြီးခဲ့တဲ့အပတ်ကပဲကျွန်တော်တို့ကြားလိုက်ရပါတယ်။သွားဖမ်းရင်းတဲ့ရဲတယောက်အတန်နဲ့ဆုံးရှုံးတဲ့အထိဖြစ်တယ်။အဲ့ဒီလိုမျိုးခံလာရတာမဖြစ်စေနဲ့ဆိုတဲ့သဘောမျိုးပြောတဲ့ဥစ္စာကတော့ ကျွန်တော်ထင်တယ်တော်တော်လက်လွတ်ဆိုပဲပြောတဲ့စကားမျိုးဖြစ်တယ်လို့ပဲကျွန်တော်ထင်တယ်။အဲ့တော့လူအပ်တဲ့ဆောင်ရောင်တွေရှိသင့်တာကိုတော့ကျွန်တော်ပြီးရမယ်။အစောကပြောသလိုမျိုးယူနီဖောင်းဆိုလို့ရှိရင်လည်းလူယူသေးလောက်တဲ့ယူနီဖောင်းမျိုးဖြစ်အောင်တတ်တတ်ရတန်တန်ရှင်းရှင်းဖြစ်အောင်လုံလုံလောက်လောက်ပေးဖို့လူတွေနောက်ပြီးတော့တခါကျွန်တော်တို့ဒီရဲတပ်ဖွဲ့ကိုပြင်မယ်ဆိုလို့ရှိရင်ကျွန ော့စစ်ဆေးစီရင်မှုအတွက်ပါကျွန်တော်တို့စီမံဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ဒီမှာဖြစ်ခဲ့တဲ့ကိစ္စဒီမှာဒီလေသမားရဲ့ကြီးဒေါ်ခင်ဝင်းတို့အသက်ခံတဲ့ကိစ္စမှာလည်းကျွန်တော်တို့ရင်အနေပြည်သူတန်ရတယ်တခါဆင့်ကူမှာလည်းလေသမားကြီးဒေါ်ဆန်းဆိုတာလည်းဒီလိုပဲရင်အနေပြည်လို့ခြေထောက်မှာတန်ရတယ်အဲ့ဒီဥစ္စာတွေအရေးယူပေးဖို့အတွက်အရှင်းစင်ကိုတိုင်ကြားခဲ့ဆိုလည်းယခုထက်တိုင်အရေးယူထားခြင်းမရှိဘူးဆိုတာတွေကိုလည်းကျွန်တော်တွေ့ရတယ်ဒါတွေကမဖြစ်သင့်ဘူးအဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့တကယ်တမ်းပြောင်းလဲတော့မယ်ဆိုလို့ရှိရင်ကြော်သားရင်သားမခွဲခြားပဲနဲ့စီမံခန့်ခွဲဥပဒေအရရဲစီမင်းစည်းကမ်းဖောက်တယ်ဆိုရင်စီမံခန့်ခွဲဥပဒေအရရေးယူပြည်မှုဆိုင်ရာဥပဒေကိုကျူးလွန်တယ်ဆိုလို့ရှိရင်တော့ရက်ဖက်စီတရားရုံးတွေမှာစစ်ဆေးစီရင်မှုအတွက်ကိုဥပဒေတွေပြင်ဆင်ပြတ်ထားမှုလူရဲလို့ပဲကျွန်တော်ကတော့ပြောနေပါလိမ့်ခင်ဗ
ျဟုတ်ကဲ့ရှင်ဆရာဦးမင်းလွင်ကိုအခုပြောသွားသလိုပဲကျမတို့ရဲ့သောရရှင်တူဖြစ်တဲ့ကိုရှိုင်းကလည်းစာရေးသားပြီးတော့အဲ့ဒီပုံစံအတိုင်းပဲဆွေးနွေးထားပါတယ်ရှင်ကိုညံဝင်းအောင်ဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တစ်ခုလုံးပြောင်းလဲပြီလို့မယူဆပါဘူးအနည်းငယ်ပြောင်းလဲပြင်ဆင်မှုတွေပြုလုပ်ဖို့ကြိုးစားလာတယ်လို့ပဲမြင်ပါတယ်ဥပမာအနေနဲ့တကြံတုံးကရန်ကုန်တိုင်းရဲတပ်ဖွဲ့အနေနဲ့ပြည်သူတွေကိုဝန်ဆောင်မှုပေးခဲ့ခြင်းအားလူအများဝိုင်းဝန်းချီးကျူးတာကိုကြည်ချင်းအဖြစ်သိနိုင်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုလုံးအနေနဲ့ကတော့အများကြီးပြင်ဆင်ပြောင်းလဲရပါဦးမယ်။အရင်အစိုးရလက်ထက်တုန်းက EU ကလနဲ့ချီတင်နန်းပေးခဲ့တာကိုတော့အတုံးမချပဲတဲတဲရည်သွန်းသလိုမျိုးအခုအစိုးရလက်ထက်မှာမလုပ်ဖို့နဲ့ပြည်သူအတွက်စိတ်ကောင်းစေတနာနဲ့အကောင်းဆုံးဝန်ဆောင်မှုပေးနိုင်ဖို့ပြည်သူတယောက်အနေနဲ့မျှော်လင့်မိပါတယ်။အကြမ်းဖက်နှိမ်နင်းတာလူစုခွဲတာတွေထက်အမှုလိုက်ကျွမ်းကျင်တာပြည်သူကိုအကောင်းဆုံးအကူအညီပေးနိုင်တာတွေကိုပိုပြီးတိုးတက်အောင်လုပ်စီချင်ပါတယ်။စိမ့်လက်ကန်တာငါးလောင်းပြိုင်ကိစ္စကိုဖော်ထုတ်နိုင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဂုံသိက္ခာဟာအခုတက်ပိုပြီးတိုးတက်လာမယ်လို့ထင်ပါတယ်တဲ့
ဟုတ်ကဲ့ပါရှင်ချေစုတင်ပါတယ်ကိုညံဝင်းအောင်အဲ့တော့ဒီအခြေအနေနောက်အခြေအနေတစ်ခုကဒီပြစ်မှုဆိုင်ရာဥပဒေပုံမှန်တစ်ခုခုနဲ့ညှိစွန်းလို့ရှိရင်လည်းဒါတိုင်းမဲ့သူမရှိလို့မဖမ်းမှုဆိုတာမျိုးတွေလည်းကြားရမြင်ရတွေ့ရပါတယ်ရှင်အဲ့တော့ဆရာဦးသိန်းသန်းဦးဒါမျိုးတွေပေါ့နော်ဒီလိုမျိုးကိစ္စမျိုးတွေကိုရောရက်တက်ဖွဲ့ဖက်ကပြုတ်ပြင်မှုမလိုဘူးလားရှင်ဆရာတို့ဘယ်လိုများကြုံတွေ့နေရပါလဲ
မလိုရပါတယ်ဗျအံတို့သူတို့ကကျွန်တော်ဗာအဓိကရှိပြီးတာပါရဲလက်စွဲတွေလည်းပါတယ်ပြစ်မှုဆိုင်ဥပဒေပါတယ်ဒီတယောက်ကတော်တော်ပြီးကျွမ်းရတာပေါ့ဗျာမြို့နယ်ရတဲ့ဖွဲ့မှုတော့ဆိုလို့ရှိရင်ပြည်မှုဆိုင်ရာဥပဒေပြီးရတယ်ပြည်မှုဆိုင်ရာခြေထောက်ဥပဒေပြီးရတယ်ရဲလက်ဆွဲပြီးရတယ်တပ်သိခံဥပဒေပြီးရတယ်ပေါ့နော်အဲ့လိုဥပဒေတွေရှိနေပြီနဲ့ကျွန်တော်တို့ကဟိုအလုပ်ပြောင်းလုပ်ရတဲ့အခါကျတော့ဥပဒေတိုင်းလုံးဝမလိုက်နိုင်ဘူးစစ်ဆေးတဲ့အခါမှာလည်းပဲအမှုကိုပေါ်အောင်ဒီရဲပညာနဲ့အားထုတ်တာမျိုးပဲနှိမ့်ဆက်ညှိမှပြီးတော့လုပ်တဲ့ဟာမျိုးတွေကပေါ်နေတယ်နောက်တစ်ခါဟိုရှာဖွေပုံစံတို့ပါလို့ဆိုဘယ်တော့မှဒါဒီဒီအခါကိုလက်မမထိုးခင်မှာရေးသားကြည့်ကျွန်တော်ဘယ်တော့မှမလုပ်ဘူးတခါရဲကျွန်တော်တို့ဒီအလုပ်ပေါ်မှာလက်မထိုးခိုင်းမှာတိုက်တာတွေရေးထည့်တယ်ရဲစက်ကူဆိုလို့ကျင်တယ်ပဲဒီအမှုဖြစ်တဲ့အခါမှာကိုရေးကျင်တာတွေရေးပြီးတော့မမဖြစ်တဲ့နဲ့ရေးပြီးတော့တင်တာတို့နောက်တစ်ခါကျွန်တော်တို့အမှုဖြစ်တဲ့အခါကျတော့ဒီရဲထောင်ထွက်ချက်ကတတိကမဝင်ဘူးဆိုတဲ့အခါကျတော့တပတ်ရိုက်ပြီးတော့ရဲရဲဖြစ်နေတဲ့ရဲပြီးမှရက်ဒီကျွန်တော်တို့ရက်ွက်အုပ်ချုပ်မှုတွေကိုထိုင်နားထောင်ခိုင်းပြီးတော့တပတ်ရိုက်ပြီးတော့တင်တဲ့အဆင့်အထိကျွန်တော်တို့စောကြလာတာပေါ့နော်ရဲပညာတွေပါတဲ့အများကြီးနေလာတာအဲ့အရာတွေကတော့ကျွန်တော်တို့
ခုကအတော်ကူတွေ့နေရတယ်အဲ့ဒီအနေထားတွေကပြုပြင်နိုင်မှကြားတယ်တော့တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းကျွန်တော်လိုအပ်တယ်ကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့အခုကျမတို့ဒီသောရရှင်တို့ဖြစ်တဲ့ကိုနေဦးလင်းဝင်ရောက်ဆွေးနွေးပွဲအတွက်စောင့်ဆိုင်းနေပါတယ်ရှင်ကိုနေဦးလင်းတမိနစ်လောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကတော့ဗမာပြည်ဆိုတော့ခေတ္တလေးဆိုတော့ဗျာဟိုစာဖတ်ပြီးတော့ပဲနားထောင်ပါမှာပေါ့နော်ပြည်မှုလို့ပါလို့အဲ့တော့စင်ကာပူဝဲမှာကြတော့ကျွန်တော်တို့ကပါတွေ့ရလဲဆိုတော့တလတခါခိုင်းဝတ်ဆိုတာကြည်ရတယ်ခိုင်းဝတ်ကိုကြည်ခြင်းအပြင်သူတို့ကဘယ်လိုစုံလန်းထောက်လန်းနေဘယ်လိုပြုမှုတွေဟိုအရှင်းပြောရဲ့ဥပဒေရဲ့သဘောတဘာဝတွေကိုလူတွေကနားလည်အောင်မီဒီယာကနေပြင်ပြတဲ့သဘောဖြစ်တယ်မြန်မာနိုင်ငံတော့အဲ့ဒါမျိုးလေးရှိရင်တော့လူများလည်းဘယ်ဟာတွေကကြောက်เสียဘယ်ဟာတွေကဟိုဥပဒေနဲ့မညီဘူးဆိုတာလိုက်နာနိုင်မယ်ဆိုရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ဗျာဒါဆိုရင်တော့ပိုပြီးတော့ဟုတ်ကဲ့ဒီပဲအကုန်လုံးကအုပ်ချုပ်ရေးသဘောရလွယ်သွားမဲ့သဘောရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့ကိုနေဦးလင်းပြောသွားတာတော့ဒါပြည်သူလူထုဘက်ကပါဝင်မှုပေါ့နော်ပြည်သူလူထုဘက်ကဆောင်ရွက်မှုကျေးဇူးတင်ပါတယ်ကိုနေဦးလင်းနောက်တစ်ယောက်ကျမတို့သောရရှင်တစ်ယောက်ရှိပါတယ်ကိုမိုးကျော်ပါရှင်ကိုမိုးကျော်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်အနေနဲ့ကျွန်တော်မျိုးဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပြည်သူလူထုကလည်းဒီရဲတွေနဲ့ပတ်သက်လို့လုံခြုံလို့မရဘူးလေโอ้ดิสมูก็เลยดิสิในเมโซโลชิเอตาก็ละโดดบ่อีเดลงงโหเยโหไปอ่ะแม่หาริไม่ไปจําไม่รู้บ่เนี่ยแล้วโหว่าบ่โหอะมูขึ้นโลชิเลยคนละโดดบ่อีเยดิต้มแม่สายสารันโมว่าตาคนละโดดบ่ดิอะมูเลยอ่ะไปได้ปู่งานนี้สิเดอะนี่ด้วยแหละဟုတ်ကဲ့ဒီမိမှုရဲ့ကိုလုံလုံလောက်လောက်နိုင်ငံတော်အစိုးရကစာရွက်ဆိုင်ရာကိစ္စတွေလုံလုံလောက်လောက်ဖတ်ထားပေးစီခြင်းနဲ့နောက်ပြီးတော့ခလာပြောသူပေါ့ဒီဥရေဆိုတဲ့ညာဥရေကိုတိတိကျကျပေါ့တကယ်ဒီတရားခံဘက်ကရရှိမဲ့အကျိုးခံစားခွင့်နောက်တစ်ခါဒီရဲရဲ့လုပ်ပိုင်ခွင့်အဲအဲ့ဒါတွေကိုခလာပြောတိတိကျကျလေးဥရေမှာပြထားလိုက်လို့ရှိရင်ခလာပြောရတဲ့ဘွဲ့အနေနဲ့လေဒီတို့လက်ပေးလိုက်ဥပိုင်းမှာလည်းစိတ်သုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်နောက်ကျမတို့သောရရှင်နေဖြစ်တဲ့ကိုကျော်လွင်နဲ့ကိုထွန်းလင်းတို့ဆာရေးသားပြီးတော့ဟိုဆွေးနွေးထားတာကိုလည်းကျမဖတ်ပြခြင်းပါတယ်ကိုကျော်လွင်ကတော့ဒီ69ရာခိုင်နှုန်းရဲဝင်တန်းနေဟာတဲ့တက်ကပြောင်းလာတာတွေကြောင့်ရဲမှုရာထူးနဲ့ဂိတ်ဆုံးသွားကြတာကိုလည်းပြောင်းလဲပေးကြပါအောင်လို့ရေးထားပါတယ်ကိုထွန်းလင်းကတော့ရဲချုပ်ရဲမှုကြီးတို့ဟာရဲဌာနကဖြစ်တင်နေအခုတော့တက်ကလာပြီးနေရလူနေတာမကောင်းဘူးအနိုင်ကျင့်တဲ့သဘောဖြစ်နေတယ်ဆိုပြီးတော့သူကဝင်ရောက်ဆွေးနွေးထားပါတယ်အဲ့တော့ကျမတို့ဒီရှင်းနေကြီးဦးသိန်းသန်းဦးနဲ့ဦးမင်းလွင်ဦးတို့လည်းအစာပိုင်းကပြောသလိုပါပဲဒီထိပ်ပိုင်းကတက်ပိုင်းဆိုင်ရာလာပြီးတော့ဒီရဲဌာနမှာအုတ်ချုပ်နေတာပြောင်းလဲတင်တယ်လို့လည်းသူကကနဦးဆွေးနွေးထားတာရှိပါတယ်အဲ့တော့ဆရာဦးသိန်းသန်းဦးဒီလိုအခြေမြေမျိုးဟာပြောင်းရောပြောင်းလာနိုင်တဲ့အလားအလာမျိုးရောရှိပါသလားဘလို့မျိုးပြုပြင်ပြောင်းလဲမှုမျိုးလုပ်တင်ပါသလဲရှင်ဒီတက်ပိုင်းဆိုင်ရာနေပြီးတော့ရဲကိုဝင်ရောက်ပြီးတော့ဥစည်းနေတဲ့ကိစ္စ
ဒါသူကတက်ပိုင်းဆိုင်ရာတော့ရဲမှာမဟုတ်ပါဘူးဒီရဲအကုန်ဝင်ပါတယ်ပေါ့နော်ဒါပေမဲ့ရဲမှာတော့ဆိုးတာပေါ့ဗျာခုနကကျွန်တော်ပြောလို့ပဲဟိုဒီရဲတွေကတန်တီရဲတွေကဓာတ်ဥတက်ဖို့မရှိတော့ဘူးကြရူအဲ့တော့ဟိုခရံရက်တက်ဖွဲ့မှုလောက်ဆိုလို့ရှိရင်အကုန်လုံးတွင်းလာတော့အခုကကျွန်တော်တို့ကြားရတယ်လူ100လောက်တွင်းမယ်ပေါ့နော်အဲ့တော့သူတို့အကျိုးစားရှင်တဲ့စိတ်လည်းမရှိတော့ဘူးညာတကယ်တမ်းကျတော့ခုနကကျွန်တော်ပြောတယ်လူ100ရက်တက်ဖွဲ့မှုလောက်အဖြစ်ဆိုလို့ရှိရင်သူကပြင်းစရာဥတွေကိုရှင်ထုံးဥတွေကိုတက်တဲ့ကံဥတွေရဲတဲ့ဆိုအကုန်သိရတာအဲ့ဒီအနေအထားမျိုးမှာမိုးကြွေကူကရောက်လာပြီးတဲ့အခါကျတော့ဒီမှာကြံတဲ့ကိုနဲ့မသက်ဆိုင်တဲ့အပိုင်းကိုလိုရတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်အဲ့တော့ကျွန်တော်မြင်တာကတော့ပြင်းနိုင်တဲ့အပိုင်းတော့ရှိရဲ့အဲ့ဒါဟာကျွေးကူကြီးပါဆာဒီပိုစီအောင်ကြီးကြောင်းတာနဲ့ကျွန်တော်တို့လုပ်ရမယ်ကြီးစားလို့ကျွန်တော်ထင်တယ်ရဲတပ်ဖွဲ့ပြီးစီဗယ်ပိုလစ်စင်းကိုခေါ်တဲ့အတိုင်းတကယ်ကျွန်တော်တို့ဒီရဲဝင်ကြီးအရတားအောက်မှာရှိမရှိရင်တပရအောက်မှာရှိတဲ့တော့ရဲတပ်ဖွဲ့ကဖြစ်မှရဲတုပ်ကလည်းရဲဖြစ်မှတော့ရဲတွေကသူ့လုံငန်းနဲ့သူအဆင့်နဲ့တော့အကြီးအချင်းနဲ့အကြီးတက်နိုင်တဲ့အနေအထားမျိုးဖြစ်အောင်လုပ်ပြီးနိုင်မှသာတကယ်စစ်မှန်တဲ့ပြည်ရင်ကြောင်းလာရင်ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဆရာဦးမင်းလွင်ဦးကိုအလှည့်ပေးခြင်းပါတယ်ဆရာဦးမင်းလွင်ဦးရှင်ဒီတက်မရော်ဘက်ကနေပြီးတော့စစ်တပ်ကဒါသူတို့ဟာ1818ရက်ဟိုတင်လာတယ်လို့ပဲပြောဟိုဒီလိုအရက်ဖက်အုတ်ချုပ်ရေးအဖွဲ့အစည်းဘက်မှာတက်မရော်ကဝင်ရောက်အုတ်ချုပ်နေမှုရဲ့စိုးကျိုးတွေပေါ့လေကျွန်မတို့ဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းလက်ထက်တွေမှာလည်းကျွန်မတို့တွေ့ခဲ့ရပါတယ်ဒီဟိုလူမှုဆန္ဒပြမှုတွေကိုဘလို့ဖြိုခွဲခဲ့တယ်လဲဒါမျိုးတွေကလည်းရှိခဲ့ပါတယ်တာရကတွေကလည်းအများကြီးအဲ့တော့ဒီလိုတက်ဖက်ကအရက်ဖက်ကိုဝင်ရောက်အုတ်ချုပ်နေမှုဟာဘလို့စိုးကျိုးတွေများဖြစ်လာနိုင်ပါသေးတယ်လဲဆရာဘလို့များရှုမြင်ပါလဲရှင်
တပ်ဖက်က နေ ပြီး တော့ ဒီ ရဲတပ်ဖွဲ့မှ ဝင် ပြီး တော့ အုပ်ချုပ်ခြင်း အပြင် အစိုးရ ဆရာ ဦးသိန်းသောင်း ဦး ပြော သလို ပဲ ပေါ့ နော် ပြည်မှုဆိုင်ရာ ကျင့်သုံး ဥပဒေ ပြည်မှုဆိုင်ရာ ဥပဒေ တပ်တွေကံ ဥပဒေ ရဲအဲ ဥပဒေ ရဲလက်ဆွဲ ဥပဒေ စတာ တွေ ကို နားမလေ တဲ့ အတွက် ဒီ ရဲ တွေ ရဲ့ နေ့စဉ် လုပ်ငန်း ဆောင်ရွက်ရမယ် လုပ်ငန်း ဆောင်တာ ကို သူတို့ က မ သိ ဘူး ဖြစ် တယ် အဲ့တော့ တပ်မတော် မှာ အမိတ် ပေး သလို မျိုး အမိတ် ပေး အုပ်ချုပ်တဲ့ အခါကျတော့ ဒီ လုပ်ငန်း ခွင် တွင်းမှာ ကို အောက်တက်ကြည်ပြီးတော့ အောက်က နေ တက်လာတဲ့ ရဲအရာရှိ တွေ နဲ့ တပ်မတော် အရာရှိ တွေ နဲ့ ထိတ်တိုက် တွေ့တဲ့ အခါမှာ အစိုးရ ပြော သလို မျိုး အမိတ် ကို မလွန် ဆန်နိုင် လို့ မလုပ် ချင်မဲ့ လုပ်ရတဲ့ ကိစ္စ မျိုး တွေ ဖြစ် လာတာ တွေ ရှိ တယ် ညှစ် တွန်း တွန်း တဲ့ အခြေအနေ မျိုး တွေ ဖြစ် လာတာ တွေ ရှိ တယ် အဲ့တော့ ဒီလိုမျိုးတွေဖြစ်ဖို့အတွက်ကကျွန်တော်တို့ဒီအခုလက်ရှိရှိနေရမယ့်လူတွေကိုနေရာမှာဖြုတ်ပြီးတော့ကျွန်တော်အစားထိုးမယ်ဆိုလို့ရှိရင်တော့ရဲကနေပြီးတော့တက်လာတဲ့လူတွေကိုအစားထိုးတာကအကောင်းဆုံးဖြစ်တာပေါ့ဗျာအဲ့ဒီလိုအစားမထိုးနိုင်သေးတဲ့ကာလမှာလက်ရှိတာဝန်ယူထားတဲ့ရာထူးအဆင့်ကြီးမားတဲ့ရဲချုပ်ကနေပြီးတော့သူ့ရဲမှုအထိ တောင်းဝင်ယူထားတဲ့စစ်တပ်ကအသွင်ပြောင်းလာတဲ့သူတွေကလည်းရဲလုပ်ငန်းရဲ့တောင်းဝင်ဝတ္တရားတွေကိုတီးဖို့အတွက်ဖတ်ဖို့လိုတယ်မှတ်ဖို့လိုတယ်အဲ့ဒါတွေကိုလေ့ကျင့်သင်ကြားဖို့လိုတဲ့အခြေအနေမျိုးရှိတယ်ဆိုတာတွေကိုကျွန်တော်သိရတယ်နောက်ပြီးတော့တခါကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ပို့ပြီးတော့ကောင်းမွန်တိုးတက်လာဖို့ဆိုလို့ရှိရင်တော့အရေးချင်းမြင့်တင်ပေးဖို့အများကြီးလိုအပ် ချင်းရတယ်လို့လည်းပြောတယ်။ဘန်ကောက်ကိုပို့ပြီးဆေးရတယ်လို့လည်းပြောတယ်။အဲ့ဒီစစ်နိုင်တဲ့ပစ္စည်းကိရိယာမြန်မာနိုင်ငံမှာမရှိသေးဘူးလို့လည်းပြောတယ်။အဲ့ဒီလိုမျိုးအခြေအနေမျိုးတွေမဖြစ်အောင်ဆောင်ရွက်ပေးဖို့လိုတယ်။နောက်ပြီးတော့တခါတကယ်အစွမ်းအစရှိတဲ့အောက်ခြေအနေတက်လာတဲ့ရဲလုပ်ငန်းအနေတက်လာတဲ့ရဲမှုတွေရဲအုပ်တွေရှိတယ်အဲ့ဒါတွေကိုရဲဝင်ဝင်တောင်းဝင်ပေးဖို့လိုတယ်လုပ်ပိုင်ခွင့်တွေပေးဖို့လိုတယ်အဲ့တော့ရဲအစ်စ်တွေကအခုဘာဖြစ်နေလဲဆိုတော့ငွေရေးစေဝါဖမ်းနေ
ဟုတ်တယ
်နောက်ပြီးတော့လူငယ်ကူးနေအနှိတ်ခမ်းမှစောင့်နေရတဲ့ဘဝတွေတော့တရားရုံးထုတ်တဲ့အခါမှာတရားခံလိုက်ကူရတဲ့အဆင့်လောက်ပဲသူတို့မှရဲအစ်စ်တွေကအဲ့ဒါလောက်ပဲလုံနေရတဲ့လူမျိုးဖြစ်တယ်အဲ့တော့ဒီလူမျိုးဥစ္စာတွေကိုပပျောက်သွားအောင်စီမံဆောင်ရွက်ပေးနိုင်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ကောင်းရောင်းအပူပြီးတော့ထုံးပြောင်လာမယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့ VOA American တန်မြန်မာပိုင်းစီစဉ်ရဲ့အင်ကန်နိညာချန်ထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါရှင်ပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညချမ်းဖြစ်ပါစေရှင
်မတ်တင်ကြီးတိုက်ဆွေးနွေးတင်ဆက်သွားတဲ့ VOA တန်ရိုက်လေးတိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပါမယ်ခင်ဗျာ
VNM အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပုံမှုအလေးထားပြည့်ပြီးလူခွင့်ရေးခြေနေတွေကူးထက်ပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပုံမှုကောင်းမွန်လာပြီးတော့ဒေသတွင်းဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့ VNM နိုင်ငံခီးစဉ်အတွင်းမှာဒီကနေ့ပဲပြောဆိုသွားပါတယ်အခုလိုပြောဆိုတဲ့တစ်ချိန်ထဲမှာလည်းဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ VNM ကိုအမေရိကန်ကအတင်းကျပ်ဖိအားပေးတာမျိုးမဖြစ်အောင်လဲသမ္မတအိုဘားမားကထိန်းသိမ်းပြောဆိုခဲ့ပါတယ်ဒီမိန့်ခွန်းမတိုင်ခင်မှာတော့သမ္မတအိုဘားမားဟာ VNM တက်ကြွလှုပ်ရှားသူတွေစုဦးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်မက်ဆီဒိုနီးယားနိုင်ငံရဲ့ဆက်နာကအီဒိုမီနီမြို့မှာစခန်းချနေထိုင်နေကြတဲ့ဒုက္ခသည်တွေကိုဒုက္ခသည်စခန်းစီကိုအာဏာပိုင်တွေကဒီကနေ့ပဲစတင်ရွှေ့ပြောင်းပေးနေပါတယ်။ခမန်းချီဒုက္ခသည်ဥယျာဉ် 6400 လောက်စခန်းချနေထိုင်တဲ့နေရာစီကိုရဲတပ်ဖွဲ့ဝင် 400 လောက်ဆေးလွှတ်ထားပြီးတော့ဒုက္ခသည်တွေကိုဖယ်ရှားရေးအတွက်အင်အားသုံးမှာမဟုတ်ဘူးလို့ Greece အာဏာပိုင်တွေကအမှတ်ခံထားပါတယ်။အခုချိန်ထိတော့အားလုံးအဆင်ပြေပြေချောမှုမိပါပဲလို့ Greece နိုင်ငံဆိုင်ရာနိုင်ငံကရွှေ့ပြောင်းနေထိုင်သူများအဖွဲ့အစည်းပြောခွင့်ရသူကလည်း VOA ကိုပြောပါတယ်ရှင်။စီရနိုင်ငံကန်ယူရမ်မြို့ဂျက်ဗလာမှာရှိတဲ့စီယုံတစ်ခုဒီနေ့ကနေကဘုံးချက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရှုံချလိုက်ပါတယ်။အဲဒီတိုက်ခိုက်ခံရမှုအတွင်းမှာလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့စီယုံအဆောက်အဦနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့တာကြောင့်လူနာတွေကိုတခြားစီယုံတွေစီကိုလွှဲပြောင်းပေးခဲ့ရပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းင်းချင်းညွတ်ကိုမက်ခင်ပြူတွေပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Garrett Binance ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးဘရာဝေးကွာပြီးစိုးရိမ်မှုကင်းနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.